စတုဒ္ဓဇန်သမာဓိစိတ်မှာဥပ္ပခဝေဒနာပေါ်လာသည်တော့မဟုတ်ဘူးနော်စတုဒ္ဓဇန်တရသမာဓိမစိတ်မီဥပ္ပဇရသမာဓိနေမီမှာတဲ့ကဥပ္ပခဝေဒနာဝင်လာပြီနော်ဒါကြောင့်ဥပ္ပေဝါရှိ၌တာလည်းယေဥပ္ပေဝါစတုဒ္ဓဇာသမာဓိဥပ္ပဇရခဏဟုခေါ်ဆိုအပ်သောရှိ၌တာလည်းသောမနတာဒေါမနတာနံသောမနတာဝေဒနာဟုခေါ်ဆိုအပ်သောစိတ္တိကဒုက္ခတရားဒေါမနတာဝေဒနာဟုသောသတိတိကဒုက္ခတရားတို့၏အထင်ကမှချုပ်ငြိမ်း၍သွားခြင်းကြောင့်အဒုက္ခမတုခဒုက္ခလိမရှိဒုက္ခလိမရှိသောဥပခတတိပါရိသောတေဥပခတိဖြစ်เสียသောတတိစင်ကြခြင်းရှိသောသရုတ်ထံဇာဏံသရုတ်ထဇံကိုဥပတံပိဇာပြည့်စုံကရောက်စေ၏ဝိဟရတိနေထိုင်နေထိုင်၍နေပေ၏သတုဒ္ဓဇန်သမာတိနဲ့ပြည့်စုံပြီးနေတယ်ဥပ္ပကဧကဂရခေါ်တဲ့ဇာယင်္ဂနှစ်ပါးရှိတဲ့သရုဒ္ဓဇန်သမာဓိစိုက်သွားပြီနော်။အာနပါနပရိဘကနမိတ်ကိုပဲအာယုံယူပြီးတော့တတိယဇန်သမာဓိကိုဝတိဘောင်္ဂတနိုင်နေအောင်အစဉ်တိုင်းလေ့ကျင့်ပေါ့နော်။ပရမေဇန်ဒုတိယဇန်တတိယဇန်အစဉ်တိုင်းတတိယဇန်သမာဓိကိုဝတိဘောင်္ဂတနိုင်နေအောင်လေ့ကျင့်ပြီးတဲ့အချိန်ခါမှာတတိယဇန်သမာဓိရဲ့ဇာယင်္ဂနှစ်ပါးဖြစ်တဲ့ဒုက္ခနဲ့ဧကဂရဇာယင်္ဂနှစ်ပါးကိုပြန်ဆင်ခြင်ကြည့်ရတယ်အဲ့ဒီဇယင်္ဂနှစ်ပါးထဲမှာဒုက္ခချမ်းသာရင်လေစိတ်လှုပ်ရှားမှုတစ်မျိုးကြမ်းတမ်းတဲ့အမှုရာတစ်မျိုးဖြစ်နေဒီဒုက္ခဧကဂထခေါ်တဲ့ဇယင်္ဂနှစ်ပါးရှိနေတဲ့တတိယဇန်တိဒုတိယဇန်ယန္တုနဲ့လည်းနိကတ်တယ်ဥပ္ပကဧကဂထခေါ်တဲ့ဇယင်္ဂနှစ်ပါးနဲ့ပြည့်စုံနေတဲ့သရုပ်ဓာဇန်သမာတိလောက်လည်းမငြိမ့်တဲ့ဘူးလို့ဒုတိယတတိယဇန်ကအလိုမရှိတဲ့စိတ်ထားဒုတိယဇံကိုလှလတောင့်တတဲ့စိတ်ဓာတ်ဖြင့်ဒီအာနာပါနပရိဘာကနမိတ်သုံးဖို့အဖြူကတိုင်းပရိဘာကနမိတ်ပေါ့နော်ထိုပရိဘာကနမိတ်အာယုံပေါ်၌ဘာဝနာစိတ်ကိုညှိဝဆွကပ်ပြီးထားလျက်ဒုက္ခပြုတ်သွားမယ်ဒုက္ခနေရာမှာခံစားမှုမထင်ရှားတဲ့ဥပ္ပခဧကဂရဝင်လာလိမ့်မယ်နော်ဥပ္ပခဝေဒနာထိုဥပ္ပခဝေဒနာကဥပ္ပခတတိပါရိသုတ်တိဥပ္ပခသည်ဖြစ်စေအတ္တတတိဤစင်ကြဲခြင်းရှိသောသတုဒ္ဓံဇာဏံသတုဒ္ဓဇံကိုဥပဒံပြစာပြည့်စုံကရောက်စေရွယ်ဝိဟရတိနေလေ၏ဥပ္ပခာတိပြည့်စေအပ်တဲ့တတိယစင်ကြဲခြင်းရှိတယ်ဆိုတာကထိုအချိန်ကမှာတတိကဒီအာနာပါနပရိဘာကနမိတ်တို့လိုကတိုင်းပရိဘာကနမိတ်တို့လိုပရိဘာကနမိတ်အာယုံတခုတိအပေါ်၌ကြောက်ဖြာကြီးချထားတယ်လို့နင်းမြုပ်ပြီးနေတယ်ထေဝံချင်းမှနိရဏအငြိကြီးတွေကလုံးလုံးဆင်သွားပြီโอ้ရှေ့ဇန်นี่လည်းမစင်မှုတော့မဟုတ်ဘူးဒါပြိနဲ့စင်ပါတယ်နီးတယ်နိဗ္ဗာန်ယန္တုတွေနဲ့အလွန်ဒီကနေတယ်ဒီသရုပ်ဓာဇန်သမာဓိကတော့တော်တော်လေးဝေးကွာသွားပြီဖြစ်တယ်နော်ကဲဘုရားရှင်ကဗာဏီကုန်းချုပ်လဲဣဒံဘေခဝေဟောစတိအယံဟောစတိဘေခဝေတမ္မာတမ္မာတိဘေခဝေစေတယံတို့အယံဤလင်းမြောသောတမ္မာတိကိုတမ္မာတမ္မာတိတမ္မာတမ္မာတိဟူ၍ဟောစတိခေါ်ဆိုအပ်ပေ၏ဒီလိုဆိုရင်ပေါ့မဂ္ဂင်၈ပါးပြည့်စုံရေးအတွက်ပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသရုတ်ရဇန်သမာဓိတွေကိုပြည့်စုံအောင်ထူထောင်ရမလားမထူထောင်ရဘူးလားထူထောင်ရမယ်တော့ဒီနီးစနစ်ကတော့ဘုရားရှင်ကဦးဇင်းတို့သာသနာတော်ဘက်ကစာပေကျမ်းကအယူအဆအယပြောရင်ပေါ့နော်ဥက္ကဋ္ဌနိဒေသအနည်းလို့လည်းခေါ်ပါတယ်အကောင်းဆုံးသမာဓိတွေကိုဖျက်ရှင်ကရွေးချယ်ပြီးထုတ်ထုတ်ပြီးဟောသွားတာနိဒတနာနီးလို့လည်းခေါ်တယ်ကောင်းတဲ့သမာဓိကိုညွှန်ပြကြောင်းဖြစ်တဲ့နိလန်တစ်ခုပဲဥပလက္ခဏအနိနိဒတနာနီးလို့ခေါ်ပါတယ်နော်နောက်တနည်းပြောရင်တော့မိစေဒီပကအနိသမာဓိထဲမှာအစဉ်အနိုင်ဆုံးဖြစ်တဲ့ကာမဝဆရသမာဓိကတစ်မျိုးအစဉ်အလေအလတ်ရှိတဲ့ရူပဝဆရသမာဓိကတစ်မျိုးအစဉ်မြင့်နေတဲ့အရူပဝဆရသမာဓိကတစ်မျိုးဆိုပြီးတော့လောကီသမာဓိနည်းပဲမှသမာဓိ၃မျိုးရှိကာမဝဆရသမာဓိရူပဝဆရသမာဓိအရူပဝဆရသမာဓိသမာဓိဘယ်နှမျိုးလဲ၃မျိုးအလေကောင်ဖြစ်တဲ့ရူပဝဆရသမာဓိကိုဘုရားရှင်ကကင်ပြီးတော့မြှောက်ပြလိုက်တယ်။မွေးရကောင်ကိုခါလေကကင်ပြီးမြှောက်ပြတယ်လို့ အလဲကောင်ဖြစ်တဲ့ရူပဝဆရသမာဓိကိုမြှောက်ပြီးပြလိုက်ရင်အစဖြစ်တဲ့အထုထိတ်တော့ရောက်နေတဲ့ဥပဆရသမာဓိအမိယနေတဲ့ကာမဝဆရသမာဓိကိုလည်းတင်ကြုံပြီးရေတွက်ယူရတယ်။အထက်ဖြစ်တဲ့အဆုံးဖြစ်နေတဲ့အရူပဝဆရသမာဓိကိုလည်းတင်ကြုံပြီးရေတွက်ယူရတယ်။အဲဒီလိုယူရတဲ့နိစ္စနိအဖြစ်ဟောတာကိုတော့မိစေဒီပကနီးလို့ခေါ်ပါတယ်။ဒါကြောင့်ဝိသုဒ္ဓိမေအထကထဆရာတော်ကသူ့ရဲ့ဝိသုဒ္ဓိမေအထကထဒုတိယအတွဲစာမျက်နှာ222မှာစေတဝိသုဒ္ဓိနာမသဥပစာရာအထသမာပတ္တိယောဒီလိုဖွင့်ထားတယ်။စေတဝိသုဒ္ဓိနာမစေတဝိသုဒ္ဓိမိတိကသဥပစာရာဥပစာရာသမာတိနှင့်တကဝါသောအထသမာပတ္တိယောရှင်မျိုးကုန်သောသမာပတ္တုတိစေတဝိသုဒ္ဓိဆိုတာဘာကိုစေတဝိသုဒ္ဓိခေါ်တယ်လို့မေးရင်ဥပဇာရသမာဓိနှင့်တကားရှင်မျိုးသောသမာပတ္တိကိုစိတ်တဝိတ္တတိတို့ခေါ်တယ်ဆိုပြီးဒီလိုရှင်းထားတယ်နော်။ဒါကြောင့်ဦးဇင်းတို့ဆိုရစိတ်တဝိတ္တတိဆိုရနဲ့လမ်းသမာသမာဓိဆိုရနဲ့အမိသာကွဲတဲ့တရားကိုအတိပဲခြင်းကတော့အတူတူပဲလို့မှတ်ပါနော်။ဒီတော့အတ္တကရာကြီးများကလည်းသီလဝိသုဒ္ဓိဖြစ်ပြီးတဲ့ယောဂီသူတော်ကောင်းသည်စိတ်တဝိသုဒ္ဓိဖြစ်အောင်ကြိုးစားပါစိတ်တဝိသုဒ္ဓိဖြစ်ပြီးတဲ့ယောဂီသူတော်ကောင်းသည်ဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့ယုံနံကိုသိအောင်တက်စင့်တက်ပြီးကြိုးပမ်းပါလို့ဒီလိုညွှန်ကြားထားတယ်။ဘုရားရှင်ကလည်းမဂ်ကင်ရှင်းပါးထဲမှာမမ္မသမာဓိဆိုတဲ့မဂ်ကင်တစ်ခုကိုထည်သွင်းပြီးဟောကြားထားတယ်။ဟောကြားထားခြင်းကြောင့်မဂ်ကင်ရှင်းပါးစုံကြီးရဲ့အတွေ့သူယောဂီပုဂ္ဂိုလ်သည်သမာဓိထူထောင်ရမလားမထူထောင်ရဘူးလားလို့မေးရင်ထူထောင်ရမယ်သမာဓိထူထောင်ဖို့မလိုဘူးဆိုလို့သမာဓိကိုဘဲဖယ်လိုက်ရင်မဂ်ကင်၈ပါးပြည့်အောင်မလားမပြည့်တော့ဘူးနော်မဂ်ကင်၈ပါးပြည့်မှအတန်လေမဂ်ဖို့နိဗ္ဗာန်ကရမယ်ခုဒီမှာဘုရားရှင်ဟောနေတဲ့မဂ်ကသစ္စာနိဒေသအပိုင်းဒီဘယ်အပိုင်းလဲလို့မေးရင်တော့ဟော၈ပိုင်းမာတိပရဏအတုတ်တန်ဟောစဉ်အခါတည်းကပြောခဲ့ပြီးပါပြီနော်နောက်ပိုင်းညီကုန်းကြုံမှာလည်းဒီစကားလေးလာပါလိမ့်မယ်လောကီတတိပ္ပရဏမဂ်ကင်ကိုရည်ရွယ်ပြီးတော့ဘုရားရှင်ကဟောနေတယ်အရိယမတ္တယမယမိရှေ့အပ်ဖို့၌ဒီမဂ်ကင်လောကီမဂ်ကင်ရှင်းပါကိုစုံကြီးအောင်ကျင့်ကြံကြုတ်ကိုပွားများအထုဖို့ရန်အတွက်ရည်ရွယ်တော်မူပြီးတော့ဘုရားရှင်ဒီမဟာတတိပ္ပရဏသုတ်တံမှာတတိပ္ပဌံကျင့်စဉ်ကိုဟောနေပါတယ်လို့အတိအကျအထက်ကရာများကလည်းဖွင့်ထားတယ်နော်ဒါကြောင့်အရိယမတရားမယမိရှိဖို့မာတဲ့ကမဂ်ကင်ရှင်းပါလောကီမဂ်ကင်ရှင်းပါနဲ့ပြည့်စုံအောင်ယောဂီသူတော်ကောင်းသည်ကြိုးစားရမလားမကြိုးစားရဘူးလားကြိုးစားရတော့မေကြိုးစားရမယ့်အပိုင်းမှာဘုရားရှင်ရဲ့တမန်ချက်ကတော့သမာဓိမဂ်ကင်နဲ့စုံညီရဲ့အတွက်သမာဓိတစ်ခုကိုထူထောင်ရမယ်အဲ့ဒီသမာဓိထူထောင်တဲ့အပိုင်းမှာကမ္မထံ40မှ38မျိုးပေါ့ဟိုတနေ့ကပြောခဲ့တဲ့အတိုင်းနော်ကမ္မထံ40ရှိတော့ဒီကမ္မထံ40တက်ကမိမိတို့စိတ်နှိမ့်ချိုက်တဲ့ကမ္မထံတစ်ခုခုဖြစ်တော့သမာဓိစတင်ပြီးထူထောင်ရမယ်။ဒုကမ္မထံ40တက်မှာတချို့ဗုဒ္ဓနုတ္တိတို့လိုသတုဓာတုဝါဝဋ္ဌံတို့လိုကမ္မထံမျိုးတွေကတော့သတိတုပ္ပစရာအဖြစ်ဥပ္ပစရာသမာဓိအမိယနေတဲ့သမာဓိကိုသာရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိတယ်။တချို့ကမ္မထံအတုပကမ္မထံတို့လိုကာကရတတိလို့ခေါ်ဆိုအပ်တဲ့ပฏิကူလမနတိကာရကမ္မထံတို့လိုဒီကမ္မထံမျိုးတွေကြတော့ပထမဇန်သမာဓိလောက်ကိုသာရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိတယ်။ကတိုင်းဆယ်ပါးတို့လိုကမ္မထံမျိုးတွေကြတော့သမပ၈ပါးလုံးကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားတွေရှိကြပါတယ်။ဒါကြောင့်ကမ္မထံ40ထဲမှာလဲမိမိနှစ်ချက်ရကမ္မထံတစ်ခုခုကိုပွားများရမယ်။ဥပ္ပစရကမ္မထံကိုကျင့်ရင်ဥပ္ပစရသမာဓိကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရှိတဲ့ဥပ္ပစရကမ္မထံကိုပွားလို့ကပွားနိုင်တယ်ပဒမဇန်သမာဓိကိုရွတ်ဆောင်ပေးနိုင်တဲ့ကမ္မထံဤကိုပွားလို့ကလည်းပွားနိုင်တယ်။သမာဘ၈ပါးကိုရွတ်ဆောင်ပေးနိုင်တဲ့စွာအားရှိတဲ့ကတိုင်းတို့လိုကမ္မထံမျိုးကိုပွားလို့ကလည်းပွားနိုင်တယ်။အာနာပါနတို့လိုသရုပ်ဓာဇန်သမာဓိဆိုင်အောင်ရွတ်ဆောင်ပေးနိုင်တဲ့စွာအားရှိတဲ့ကမ္မထံမျိုးကိုပွားလို့ကလည်းပွားနိုင်ပါတယ်။မိမိတို့နှိမ့်ချိုက်တဲ့ကမ္မထံဖြင့်ရွေးချယ်ပြီးသမာဓိထူထောင်ဖို့လိုပါတယ်။သမာဓိထူထောင်ဖို့မလိုဘူးလို့ခြေစုံပြစ်ပြီးတော့တအားကုန်းပြီးအော်နေခဲ့မယ်ဆိုရင်တော့မဂ်ကင်၈ပါးတော့မပြည့်တော့ဘူး။ဘုရားရှင်ကမဂ်ကင်၈ပါးစုံကြီးရမယ်လို့ဟောတယ်။ သမာဓိထူထောင်ဖို့မလိုဘူးဆိုတော့မက္ကင်ရှင်ပတ်စုံအောင်မကျင့်နဲ့လို့ပြောတာနဲ့အတိပဲကျင့်တော့တူသွားတယ်။သို့တော့ခေတ်ကတော့ဘာပြောလဲ။ယုဂနတ္တနီသမာဓိကိုသီးသန့်ထူထောင်နေဖို့မလိုဘူး။ဝိပဿနာနဲ့သမာဓိကိုရှင်တွဲပြီးသွားတဲ့စနစ်ကိုယုဂနတ္တနီခေါ်တယ်ဆိုပြီးတော့အဲ့ဒီလိုတွင်ပြောပြီးတော့သမာဓိကိုသီးသန့်မထူထောင်ပဲဝိပဿနာကိုတက်ရိုက်သွားတယ်ဆိုပြီးသင်ပေးကြတာပဲ။သို့တော့လေဒီယုဂနတ္တသုတ်တံဆိုတာကဒီလောကဟောခဲ့ပြီးပါပြီနော်အရှင်သာရိအရှင်အာနန္ဒကိုရောမြတ်ဟောကြားထားတော်မူတဲ့သုတ်တံတစ်ခုဖြစ်ပါတယ်အင်္ဂုတ္တပါဠိတော်မှာလာရှိပါတယ်ပရမဇံကိုဝင်စားတယ်ပရမဇံမှထပြီးပရမဇံဏတရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာယိသုတ်တံတင်းရှုတယ်ပရမဇံကိုဝင်စားတာကသမာဓိပရမဇံဏတရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာယိသုတ်တံတင်းပြီးတော့ဝိပဿနာရှုနေတာကဝိပဿနာအဲ့ဒီလိုသမထနဲ့ဝိပဿနာစုံတွဲပြီးတော့ရှုပွားတဲ့စနစ်ကိုသာလင်ယုဂနတ္တဏီလို့ခေါ်တယ်။ဘာဇံမမရတဲ့ပုဂ္ဂိုလ်တွေဒီယုဂနတ္တဏီသုံးလို့ရမလား။မရပါဘူး။နော်။ဒါကြောင့်ခုံးရတလွဲရှရတခြားမဖြစ်ဖို့တော့လိုအပ်တယ်။ဗမောသူတော်ဘုရားရဲ့စကလုံးနဲ့သုံးမယ်ဆိုရင်တော့တပိတ်ကွဲကိုကြည့်ဖို့ကိုကြည့်မဖြစ်ဖို့တော့ယူဆရမယ်။တပိတ်လွဲကိုယ်ကိုလည်းကြည်တယ်ဘာမှလည်းအကျိုးမရှိဘူးဆိုတော့ဟန်မအောင်မလားမဟန်ဘူးနော်ဒါကြောင့်ဘုရားရှင်ကတော့သမာဓိထူထောင်ဖို့ဟောထားပါတယ်နော်သမာဓိထူထောင်ဖို့ဟောထားတဲ့ကမ္မထမ်း40ဒီဘုရားဟောဟုတ်သလားမဟုတ်ဘူးလားလို့မင်းရင်ဒကာကြီးတွေဒကာမကြီးတွေဘယ်လိုဖြေကြမလဲဟုတ်ပါတယ်ဟုတ်တယ်ဆိုရင်ဘုရားရှင်ကကျင့်ဖို့ဟောထားတဲ့အတွေ့သာသနာတွင်တရားလားသာသနာဘတရားလားလို့မင်းရင်ကိုဘယ်လိုဖြေမလဲသာသနာတွင်တရားပါသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ဆိုတာဒီဖျားဟောတဲ့တရားတွေပါသမာဓိသီလနဲ့ပညာကျင့်စဉ်သာလျှင်သာသနာတွင်တရားဒီသမာဓိကျင့်စဉ်ကသာသနာတွင်တရားမဟုတ်ဘူးလို့ဂုံးပြီးအော်နေခဲ့မယ်ဆိုရင်တော့မိမိတို့အတွက်မက္ကင်ရှင်ပါမစုံတော့ဘူးမက္ကင်ရှင်ပါမစုံတော့ဘာဖြစ်မလဲဖျားဟောတဲ့ယုံနာဘယ်လိုမှမသိနိုင်ဘာဖြစ်လို့လဲစိတ္တဝိတ္တုတ္တိဖြစ်မှအဋ္ဌိဝိတ္တုတ္တိသခန်းဆိုတာကကုလို့ရတယ်စိတ္တဝိတ္တုတ္တိဖြစ်လို့သမာဓိရှိတဲ့ပုဂ္ဂိုလ်သာလျှင်အဋ္ဌိဝိတ္တုတ္တိအမိယနေတဲ့ဉာဏ်အမြင်နဲ့ပေါ်မဲ့ယုံနာကိုပိုင်းခြားသိတဲ့ဉာဏ်နဲ့ပေါ်မဲ့ယုံနာကိုပိုင်းခြားသိတဲ့ဉာဏ်အမြင်ကိုရရှိနိုင်မှာဖြစ်ပါတယ်နော်ဘုရားရှင်ကိုရိုရင်ကလည်းဒီပုံစံအတိုင်းပဲဟောတယ်ခဏခဏပြောနေတယ်နော်မမတိံဘိခဝေဘာဝေထတမဟိတောဘိခွေဘိခုယထဗုဒ္ဓံပဇာနာတိစသည်ဖြင့်ဘုရားဟောနေတယ်။တမဟိထူတော်မှာတမဟိရှိမှာဟုတ်တိုင်းမှန်စွာသိတဲ့ယထဗုဒ္ဓညာအမိနေပေါ်မယ်။ဘာရီသိမလဲ။ခန္ဓာငါးပါးသိမယ်။အကြောင်းတရားအကျိုးတရားသိမယ်။အကြောင်းတရားနေတဲ့ကခန္ဓာငါးပါးတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာသိမယ်။တနည်းအားဖြင့်သစ္စာ၄ပါးသိမယ်။အဲ့ဒီသစ္စာ၄ပါးသိဟုတ်တိုင်းမှန်စွာသိရဲ့အဲ့တွက်ဘုရားရှင်ကတမဟိထူတော်မှာဆိုပြီးသစ္စာတန်ရုပ်တမဟိသုတ်တံမှလည်းဘုရားအတိအကျညွှန်ကြားနေပါတယ်နော်။ဒါကြောင့်မဂ္ဂင်၈ပါးစုံကြီးရဲ့အတွက်ကတော့သမာဓိတစ်ခုကိုထူထောင်ရမယ်နော်။ဣဒံဟောစတိအဲ့ဒီလိုသမာဓိထူထောင်မှမဂ္ဂင်၈ပါးပြည့်မယ်။အဲ့ဒီမဂ္ဂင်၈ပါးကိုဘုရားရှင်ကဘာလို့ခေါ်လဲ။ဣဒံဟောစတိဘိက္ခဝေဒုက္ခနိရောဓဂ ामि နိပတိပဒာအရိယသစ္စာဘိက္ခဝေခြေတယံတို့ဣဒံဤရှင်မျိုးသောမဂ္ဂင်တရားကိုဒုက္ခနိရောဓဂ ामि နိပฏิပဒါအရိယသစ္စာဒုက္ခအချုပ်ရာနိဗ္ဗာန်သို့ရောက်ကြံကျင့်စဉ်ဟုခေါ်ဆိုအပ်တယ်မြတ်ကအရိယသစ္စာတရားဟု၍ဩဇတိခေါ်ဆိုအပ်ပေ၏ဒုက္ခအချုပ်ရာနိဗ္ဗာန်သို့ရောက်ကြံကျင့်စဉ်လို့ခေါ်ဆိုအပ်တယ်မြတ်ကအရိယသစ္စာတရားပဲဘယ်နှပါးရှိလဲ၈ပါးနော်ကဲအဲ့ဒီ၈ပါးဟောပြီးတော့ဒေသနာကတော်ကိုနည်းနည်းလေးဏိဂုံးကျုပ်အနည်းနဲ့ဆက်ပြီးနည်းနည်းနာကြည့်ကြအောင်အဲ့ဒီဒုက္ခသစ္စာသိပြီးပြီသမုဒယသစ္စာသိပြီးပြီနိရောဓသစ္စာလောကီနိရောဓသစ္စာဘာလို့လဲအဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတို့ရဲ့ရှင်းပိုင်းကဖြစ်ပြီးပြည့်တဲ့သဘောနောက်ပိုင်းခဏမဆက်တဲ့တဲ့အဖြစ်ကိုမကြည့်တော့ပဲအပြည့်တဲ့တဲ့ကိုကြည့်နေတဲ့ခဏိကနိရောဓသဘောအဲ့ဒီခဏိကနိရောဓသစ္စာလည်းသိပြီရှုနေတဲ့ဉာဏ်လို့ခေါ်ဆိုအပ်တဲ့ဝိပဒနာညာဥဆောင်နေတဲ့မဟာကုသိုလ်မနောဓာရိကဇောဝိတိစိတ်အစဉ်စိတ်စရတိရှုတဲ့ညာဥဆောင်နေတာဘယ်နှလုံးရှိလဲ34လုံးများသောအဖြစ်ရှိတယ်အဲ့ဒီ34လုံးနဲ့မှာလောကီမဂ်ကင်တရားကို၅ပါးပါပါတယ် ေဘင်းကဂျိုတင်ဆောက်တည်ထားတဲ့မဂ်ကင်တသီလမဂ်ကင်၃ပါးနဲ့ပေါင်းလိုက်တော့ရေဘင်းကဂျိုတင်ဆောက်တည်ထားတဲ့မဂ်ကင်တသီလမဂ်ကင်၃ပါးနဲ့ပေါင်းလိုက်တော့မဂ်ကင်၈ပါးဖြစ်တယ်နော်ရှုနေတဲ့ဉာဏ်ထဲမှာသမ္မာဒိဋ္ဌိအမိယနေတဲ့ပညာဉာဏ်စတိတ်လည်းပါတယ်သမ္မာသင်္ကပ္ပအမိယတဲ့ဝိတ္တစတိတ်လည်းပါတယ်သမ္မာဝါယမအမိယနေတဲ့ဝိရိယစတိတ်လည်းပါတယ်နမတတိအမိယနေတဲ့တတိစေတသိက်လည်းပါတယ်နမသမာတိအမိယတဲ့ဧကဂတစေတသိက်လည်းပါနေတယ်ပေါင်းလိုက်တော့ရှုတဲ့ဉာဏ်နဲ့မှဉာဏ်နဲ့ရှင်းတွဲပြီးတော့မဂ်ကင်တရားကို၅ပါးကျွတ်တင်ဆောက်တည်ထားတဲ့သီလမဂ်ကင်က၃ပါးပေါင်းလိုက်တော့မဂ်ကင်၈ပါးအဲ့ဒီမဂ်ကင်၈ပါးကမဂ္ဂအရိယသစ္စာတရားပေါင်းလိုက်တော့သစ္စာ၄ပါးသိသွားပြီအဲ့ဒီသစ္စာလေးပါးကိုသိပြီတဲ့ယောဂီသူတော်ကောင်းသည်ရှင်းတဲ့စင်တက်ပြီးလုပ်ငန်းခွင်ဘာလုပ်ရမလဲဣတိဣဇာတံဝါဓမေတုဓမ္မ ानु ဘတိဝိဟရတိဗိဓာဝါဓမေတုဓမ္မ ानु ဘတိဝိဟရတိဣဇာတဗိဓာဝါဓမေတုဓမ္မ ानु ဘတိဝိဟရတိဣတိဤသို့လျင်ဣဇာတံဝါဓမေတုဣဇာတဖြစ်တဲ့ဓမ္မသဘောတရားတို့၌မူလီဓမ္မ ानु ဘတိဓမ္မသဘောတရားဟုအဖန်မှန်ထတ်တာရှုလေရှိသည်ဖြစ်၍ဝိဟရတိနေလေဤဗဟိတဝါဓမ္မေတုဗိဒ္ဓဖြစ်တဲ့ဓမ္မသဘောတရားတို့၌မူလီဓမ္မ ानु ဘတိဓမ္မသဘောတရားဟုအဖန်မှန်ထတ်တာရှုလေရှိသည်ဖြစ်၍ဝိဟရတိနေလေဤဣဇ္ဇဒဗိဒ္ဓဝါဓမ္မေတုဣဇ္ဇဒဗိဒ္ဓဖြစ်တဲ့ဓမ္မသဘောတရားတို့၌မူလီဓမ္မ ानु ဘတိဓမ္မသဘောတရားဟုအဖန်မှန်ထတ်တာရှုလေရှိသည်ဖြစ်၍ဝိဟရတိနေလေဤဘာဓမ္မတွေလဲလို့မေးတော့သစ္စာ၄ပါးဣဇ္ဇဒမသစ္စာ၄ပါးဟုတ်တိုင်းမှန်စွာသိအောင်ကြိုးစားပါဗိဓမလည်းသစ္စာ၄ပါးဟုတ်တိုင်းမှန်စွာသိအောင်ကြိုးစားပါလို့ဒီလိုညွှန်ကြားတယ်ပြီးတော့မှနောက်တစ်ဆင့်တက်ပြီးဘုရားဗာညွှန်ကြားပြန်လဲသမုဒယဓမ္မ ानु ဘတိဝါဓမ္မေတုဝိဟရတိဝယဓမ္မ ानु ဘတိဝါဓမ္မေတုဝိဟရတိသမုဒယဝယဓမ္မ ानु ဘတိဝါဓမ္မေတုဝိဟရတိဓမ္မေတုသစ္စာလေးပါဟုခေါ်ဆိုအပ်တဲ့ဓမ္မသဘောတရားတို့၌သမုဒယဓမ္မ ानु ဘတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသဘောကိုအဖန်မှန်အထက်တရှုလေရှိသည့်ဖြစ်၍မူလီဝိဟရတိနေလေ၏ဓမ္မေတုသစ္စာလေးပါဟုခေါ်ဆိုအပ်တဲ့ဓမ္မသဘောတရားတို့၌ဝယဓမ္မ ानु ဘတိဝါချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသဘောကိုအဖန်မှန်အထက်တရှုလေရှိသည့်ဖြစ်၍မူလီဝိဟရတိနေလေ၏ဓမ္မေတုသစ္စာလေးပါဟုခေါ်ဆိုအပ်တဲ့ဓမ္မသဘောတရားတို့၌သမုဒယဝယဓမ္မ ानु ဘတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသောဘောကိုအဖန်မှန်အထက်တရှုလေရှိသည့်ဖြစ်ပေမုလိဝိဟရတိနေလေ၏ဒီဘိန်းကတော့အထွတ်တပည့်ဘုရားရှင်ကဥရိယပြညာအကျေရှုဘောဘိန်းကိုရည်ညွှန်းထားပါတယ်နော်အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏တဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ကာရဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်ကမ္မဇယုတ်တဤဖြစ်ခြင်းသဘောသတိဖြင့်အဖြစ်တည်းရှုနည်းအဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤတဏှာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပါဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ကာရချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤကမ္မဇယုတ်တဤချုပ်ခြင်းသဘောအချုပ်တည်းရှုနည်းအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်၏အဝိဇ္ဇာလည်းဖြစ်ပြအနိစ္စယုတ်လည်းဖြစ်ပြအနိစ္စစသည်ဖြင့်ဖြစ်ချုပ်ရှုနည်းအဲ့ဒီနည်းစနစ်၃ခုကိုအထူးသဖြင့်ဘုရားရှင်ရည်ညွှန်းထားပါတယ်နော်အဲ့ဒီအစဉ်ကိုဥရိယပြညာအကျေရှုဘကအောင်မြင်တဲ့အခါမှာရှေ့တစ်ဆင့်တက်ပြီးသူယောဂီသူတော်ကောင်းကဘာလုပ်ရမလဲအဋ္ဌိဓမ္မဒီဝါပဏ္ဍတတိပိစုပါတိတဟောတိယဝတိဝါညာနာမတ္တယပတိတတိမတ္တယအတ္တထောယောဂဝါစရာပုဂ္ဂိုလ်ရဲ့အတိညာ၌ဓမ္မဝါဓမ္မသဘောတရားတို့တည်တယ်အဋ္ဌိရှိပေ၏ဣတိဤသောတတိတတိတိပိစုပါတိတရှေရှုဒီနေသည်ဟောတိဖြစ်၏သာတတိထောတတိသည်ယောဝတိဝညာနာမတ္တယဝိပဒနာအစဉ်စဉ်ဒုဗ္ဗညာအလုံးငါသာလျှင်ယောဝတိဝပတိတတိမတ္တယဝိပဒနာညာနှင့်ရှင်တလျက်ရှိသောတတိဤအစဉ်စဉ်ဒုဗ္ဗညာအလုံးငါသာလျှင်ဟောတိဖြစ်ပေ၏အပြည့်နေတဲ့ကုသပဲနော်သစ္စာလေးပါအမိရနေတဲ့လောကီသစ္စာလေးပါတရားတို့သစ္စာလေးပါတရားတွေကခုနကရှုတဲ့ဉာဏ်ကမဂ္ဂသစ္စာတရားနော်အဲ့ဒီသစ္စာလေးပါအကျုံးဝင်နေတဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကဏမဆက်တက်တက်ပြိုပြက်နေတဲ့ ချုပ်ပြည့်နေတဲ့ခဏိကနိရောဓသဘောကိုမြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်းတင်းပြီးတွင်းနေရှုတယ်။ရှုနေတဲ့ဝိပဿနာဉာဏ်ရဲ့အပြည့်ကိုလည်းလက္ခဏာရေသုံးတန်းတစ်လက်စီတင်းပြီးတွင်းနေဝိပဿနာရှုတယ်။အဲဒီလိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာသစ္စာ၄ပါးလို့ခေါ်ဆိုအပ်တဲ့ဓမ္မသဘောတည်းတည်းပဲလောကမှာရှိပါလား။ဒုဓမ္မသဘောတရားရဲ့ပြင်ပမှာအဇိုင်အခက်အထေဝုထုဒရသဝိကခေါ်တဲ့တဏ္ဍန္တရပုဂ္ဂိုလ်တ attva ဆိုတာလုံးလုံးမရှိဘူးဆိုတဲ့ဒီအသိဉာဏ်ရှင်းရှင်းကြီးပေါ်တယ်။ဘာပြောလို့လဲဆိုတော့ဒီအချိန်ကမှသဝိကခေါ်တဲ့တဏ္ဍန္တရကထိုယောဂီပုဂ္ဂိုလ်ရဲ့တဏ္ဍမဣဇ္ဇဒဗိဒ္ဒနှထာနာတို့၌အသေးဆုံးတဏ္ဍန္တရသည်ယုတ်ကလအမုံပဲဖြစ်ပါတယ်။အဲဒီယုတ်ကလအမုံလေးတွေကိုမြင်နေရကနေပြီးတော့ဒီယုတ်ကလအမုံကုန်တော့မမြင်တော့ဘဲယုတ်ပရမသဘောတည်းစိုက်သွားတယ်နန်တုံးနန်ခဲတွေကိုလည်းအတုံးလိုက်အခဲလိုက်ကြည့်မမြင်တော့ပဲတလုံးစီတလုံးစီညာနဲ့ခွဲခြားစိတ်ပြပြီးမြင်နေတဲ့အတွက်ပရမတ်နယ်ကိုခြေဆုံးပြစ်ပြီးတော့အမြဲတမ်းဝင်နေပြီရှေးပိုင်းညာနေမှာတော့ရှုလိုက်နှိုင်းတဲ့ယုတ်ကလဒီမှာဓာတ်ခွဲလို့ရတော့လဲမရှုလိုက်နှိုင်းတဲ့ယုတ်ကလအချုပ်အဝယ်လည်းရှိကြတယ်ခုဒီမင်းကညာမင်းရောက်လာပြီဆိုလို့ရှိရင်တော့မရှုလိုက်နှိုင်းတဲ့ယုတ်ကလအမှုံရဲလို့မတွေ့တော့ပဲယုတ်ပရမတ်သဘောတက်တဲ့နံပရမတ်သဘောတက်တဲ့ပဲညာအမြင်ဆိုင်နေပြီနော်အဲ့ဒီဉာဏ်ကိုရင့်ကျက်အောင်ကြိုးစားလိုက်တဲ့အချိန်ခါမှာသောဝိပဿနာဉာဏ်တို့၏အဆုံးနဲ့မဲ့ဉာဏ်ဒီအစဉ်စဉ်ပေါ်လာမယ်ဖူဉာဏ်ဒီအစဉ်စဉ်ပေါ်လာမယ်ထိုမဲ့ဉာဏ်ဖူဉာဏ်တို့ကဆင်ရဆင်ရကိလေသာတွေကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အခါဘာဖြစ်လာမလဲအနိတိတောဇာဝိဟရတိနာဇာကိစီလောကေဥပတိယတိအနိတိတောဇာတနာမနာတိတိတို့ဖြင့်မိတွေ့မှုမရှိသည့်ဖြစ်ပေမူလီဝိဟရတိနေနိုင်ပေ၏ကိစ္စလောကေယုတ်ဝေရဏတင်ညာသင်္ခါရဝိညာဉ်ဟုခေါ်ဆိုအပ်တဲ့ဥပါဒံတဲ့ခန္ဓာ၅ပါးတိဟုသောတစုံတစ်ခုသောလောက၌နာဇာဥပါဒိယတိငါငါဥစ္စာဟူ၍ဆွေယူမှုမရှိတော့ပေအစွဲဒီအလုံးပြုတ်သွားပြီယုတ်ဝေရဏတင်ညာသင်္ခါရဝိညာဉ်လို့ခေါ်ဆိုအပ်တဲ့30တပုံအတွင်းမှာတိရှိနေတဲ့ဥပါဒံတဲ့ခန္ဓာ၅ပါးဆိုတဲ့လောကမှာငါပဲငါဟာပဲငါရဲ့အတ္တပဲလို့ဒီလိုစွဲယူစရာတွေလှမ်းပြီးရှာဖွေကြည့်လိုက်တဲ့တခုမှမရှိတော့ဘူးအာလုံဒီအနိစ္စတရားသာမှန်တယ်အာလုံဒီဒုက္ခတရားသာမှန်တယ်အာလုံဒီအနတ္တတရားသာမှန်တယ်ဆိုပြီးတော့ထိုယဟန္တာအရှင်မြတ်သည်24နာရီကာလပတ်လုံးတတတဝိဟာရအနေအဖြင့်အမြဲတမ်းနေထိုင်နေနေနေဇဒုက္ခအတ္တဆိုတဲ့နေပဲမှာဘယ်တော့မှမနေတော့ဘူးသာယဟန္တာအရှင်မြတ်တို့ရဲ့အတ္တဝိဟာရလို့ခေါ်ဆိုအပ်တဲ့အမြဲတမ်းနေထိုင်ရနေပဲကိုဖျားရှင်ကညွှန်ကြားပြလိုက်တယ်နော်ကဲဧဝံဘိက္ခုဘိက္ခဝေဘိက္ခုဓမ္မေသူဓမ္မ ानु ဘာတိဝိဟရတိသတုသူအရိယသစ္စေသူဘိက္ခဝေခြေတယံတို့ဧဝံဘိက္ခဤသို့လျင်ဘိက္ခုယောဂီဟန်သည်သတုသူအရိယသစ္စေသူအရိယသစ္စာလေးပါဟုခေါ်ဆိုအပ်ကုန်သောဓမ္မေတုဓမ္မသဘောတရားတို့၌ဓမ္မ ानु ဘတိဓမ္မသဘောတရားဟုအဖမံထထရှုလျက်ရှိသည့်ဖြစ်ရဝိဟရတိနေထိုင်ပေ၏သတုသစ္စာကမ္မထံဘာဝနာကမ္မထံကိုစီးပြန်ခြင်းနဲ့ယောဂီသူတော်ကောင်းသည်ဒီပုံစံအတိုင်းစီးပြန်ရမယ်လို့ဒီလိုဘုရားရှင်ကညွှန်ကြားထားတယ်။အဲဒီသတုသစ္စာဘာဝနာကမ္မထံကိုအကောင်းဆုံးစပြီးစီးပြန်သွားတဲ့ယောဂီသူတော်ကောင်းနေဟာဒီဘုရားရှင်ရဲ့သာသနာတော်မှာပြည့်စုံဝဲကီ၅ဦးတို့ပါပဲ။ဓမ္မစကြာဒေသနာတော်မှာဘုရားရှင်ကသစ္စာဒေသနာတော်ဤအဖြစ်ပင်စဝက်ကြီးငါ့ဥတို့အချင်းချင်းတော်မူပါれဗတ္တပတိဓမ္မစကြာဒေသနာတော်ဤဖြစ်သစ္စာ၄ပါးဒေသနာတော်ဤဖြစ်နော်သတုသစ္စာကမ္မထံဒေသနာတော်ဤအဖြစ်ဗတ္တပတိမညံဖုန်ညံဆိုင်တည်တဲ့အောင်ချင်းချွတ်တော်မူပြီးတဲ့နောက်ဝါဇုလဖြစ်သောငါးရည်နှင့်အရောက်ကြတော့ခန္ဓာ၅ပါးဤဖြစ်အနတ္တလက္ခဏာသုတ်တံတရားဒေသနာတော်ကိုဟောကြားလျက်ရာဒဖို့ပေါ့ချေချုပ်ပြီးတော်မူတယ်ဒီလိုဆိုရင်အနတ္တလက္ခဏာသုတ်ဓမ္မလာတဲ့ရှုခွင့်နဲ့သစ္စာ၄ပါးရှုခွင့်နဲ့တခြားစီလာလို့မေးတော့တခြားစီမဟုတ်ပါဘူးအတူတူပါပဲနော်တလောကပြောခဲ့ပြီးတဲ့အတိုင်းဒုက္ခသစ္စာဆိုတာကသံခိတေနပင်စုပါဒာနဲ့ခန္ဓာဒုက္ခလို့ဘုရားရှင်ကဟောထားတဲ့အတိုင်းဒုက္ခသစ္စာတရားဆိုတာကအကျဉ်းချုပ်အပြည့်ဥပါဒနဲ့ခန္ဓာ၅ပါးမှာသွားပြီးဥတိုက်နော်ဘာကောဥပါဒံနဲ့ခန္ဓာ၅ပါးခေါ်တဲ့ဆိုတာခဏခဏပြောခဲ့ပြီးပြီအတိတ်နာကပိစုတ်ပံဣဇ္ဇဒဗိဒ္ဓဩလာရိကဒုက္ခမဟိနပဏိတအဒုရတန္တိကလို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအခြင်းအပြည့်ဒီနေတဲ့ယုတ်တရားအစုပုံဝေဒနာတရားအစုပုံတင်ညာတရားအစုပုံသင်္ခါရတရားအစုပုံအတိစေဝိညာဉ်တရားအစုပုံတွေကို ရူပုပါဒနဲ့ခန္ဓာဝရဏုပါဒနဲ့ခန္ဓာတိညုပါဒနဲ့ခန္ဓာသင်္ခါရုပါဒနဲ့ခန္ဓာဝိညာဏုပါဒနဲ့ခန္ဓာခေါ်တယ်နော်လုံးစားတပုံအတွင်းရှိတဲ့အာသောတရားတို့ရဲ့အာယုံယွနေမည်ဖြစ်တဲ့ဥပါဒနဲ့ခန္ဓာ၅ပါးပဲနော်အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တယ်ဒုက္ခသစ္စာတရားတွေကိုပဲဘုရားရှင်ကအနတ္တလက္ခဏာသုတ်တံကြတော့လေဝိပဿနာရှုဖို့ရန်ထပ်မံပြီးညွှန်ကြားတော်မူခြင်းတော်ဖြစ်တယ်သဘောအတိပ္ပတိအတူတူပဲဝိပဿနာဉာဏ်ရင်အရှုကအာယုန်နေသည်အတူတူပဲဒီလိုဆိုရင်သမှုရိယသစ္စာရှုကမပါဘူးလားဆိုပါပါတယ်ဘယ်လိုပါလဲဓမ္မစကြာဒေသနာတော်ဤမှာကြောင်းကျိုးဆက်ပြိဿသမုပ္ပါသဘောတရားအမြင်ရနေတဲ့သမှုရိယသစ္စာတရားတွေကိုဒီပိဿဘက်ကငါအုတ်တော့ကရှုပွားထပ်ပြီးဖြစ်နေတယ်ဒါကတကြောင်အဝိဇ္ဇာသင်္ခါရအစရှိတဲ့တရားတွေကအတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်ပိုင်းတစ်ခုသာဖြစ်တယ်ဝိညာဉ်နဲ့ယုတ်သရဏဖတ်တာဝရဏတနာဥပဒံဘဝဆရကပိစုပန်ခန္ဓာ၅ပါးတို့ရဲ့အစိပိုင်းတစ်ခုသာဖြစ်တယ်။ဇာတိတရာမရဏဆရကအနကခန္ဓာ၅ပါးတို့ရဲ့အစိပိုင်းတစ်ခုသာဖြစ်ပါတယ်နော်။ဒါကြောင့်အတိတ်ခန္ဓာ၅ပါးပိစုပန်ခန္ဓာ၅ပါးအနကခန္ဓာ၅ပါးလို့ဟောလိုက်ရင်လေထိုခန္ဓာ၅ပါးထဲမှာသမှုရိယသစ္စာတရားတွေလည်းအကျုံးဝင်မသွားဘူးလား။ဝင်သွားပါတယ်။ဒါကြောင့်ဘုရားရှင်ကလည်းခန္ဓာဒေသနာတော်ဤဖြင့်လေဝိပဿနာဘာဝနာကမ္မထံစီးပြန့်တတ်ဖို့ရန်အတွက်နာဝကဒီကိုခန္ဓာနည်းနဲ့ချင်းချုပ်ပြီးဟောပြီးတော့မူပါတယ်နော်ကဲစတုသစ္စာပပအပိုင်းတော့ဒီနေရာရင်ရက်လိုက်ပေါ့နော်ရက်ပြီးတဲ့အခါကျတော့အထက်ကရအဖွင့်လေးကိုနည်းနည်းလေးဆက်ပြီးပြောဖို့လိုလာတယ်ဒီအထက်ကရအဖွင့်မှာကဟိုသမောဟဝိနောဒနီအထက်ကရကနည်းနည်းလေးထူးခြားချက်ကလေးတွေဖွင့်ထားတယ်နော်ထူးခြားချက်ကလေးတွေဖွင့်ထားတာကတော့ဒီသမ္မာသမာဓိနိဒိတအပိုင်းမှာနော်နည်းနည်းလေးထူးခြားနေတယ်သမ္မာသမာဓိနေတိသတ္တရိဇာနာနိပုပ္ပဘာဂေပိနာနာမေကခဏေပိသမ္မာသမာဓိနေတိတာဘိုင်းပြောမယ်ဆိုလို့ရှိရင်တော့ဒီဇန်လေးပါတို့ဟာခုနကအရူပဝဆရဇန်ဒီကိုခုနကရူပဝဆရသရုတ်တာဇန်ထဲမှာစုပေါင်းပြီးဖွင့်ထားတယ်လို့ဒီလိုနားလည်ပါနော်အဲ့တော့ဒီရူပဝဆရဇန်လေးပါတို့ဟာပုပ္ပဘာဂေပိနာနာမေကခဏေပိအရိယာမဲ့မဆိုင်မီရှေးပိုင်းမှလည်းစိတ်တက်ခဏအတိအတိမှဖြစ်တယ်အရိယာမဲ့ခဏကြတော့လေသူတို့ဟာကွဲကြံကွဲပြားမှုရှိတယ်ရှေးပိုင်းမှလည်းကွဲပြားတယ်နောက်ပိုင်းလည်းကွဲပြားတယ်ဘယ်လိုကွဲပြားလဲဆိုတော့ဘုဗ္ဗဘာဂေတမပတ္တိဝေဒေနာနာနာမဲ့ကခဏိနာနာမဲ့ကဝေဒေနာအရိယာမဲ့ရဲ့ရှေးဖို့ကိုလှမ်းကြည့်လိုက်လို့ရှိရင်တမဘရဲ့အစွမ်းအဖြစ်အတိအတိဖြစ်နေကြတယ်ပရမဇန်တမဘကိုဝင်စားတော့ပရမဇန်တမာတိဖြစ်တယ်ဒုတိယဇန်တမဘတ်ကိုဝင်စားတော့ဒုတိယဇန်တမာတိဖြစ်တယ်နော်တမာတိချင်းနေမတူဘူးအရိယမေခဏကြတော့နာနာမေကဝေဒေနာအရိယမေကလည်းပုံစံအမျိုးမျိုးလေးဒီဘက်ကြတော့ဝင်လာတယ်အရိယမေတွေကွဲပြားတဲ့အတွက်ဒီတမာတမာတိလည်းကွဲပြားရပြန်နေဘယ်လိုလဲဆိုတော့ဧကတာဟိပထမမေကောပထမဇန်ဒီကောဟောတိဒုတိယမေကရောပိပထမဇန်ဒီကဒုတိယတိသောအညတရာဇာနိကဝါဘာပြောလဲဧကတအချုံသောယောဂဝဆရာပုဂ္ဂိုလ်ဤပထမမေကောပထမမေတိပထမမေဆိုတာကဘာပြောတာလဲသောတပတ္တိမေနော်ပထမမေကောသောတပတ္တိမေတိပထမဇန်တိကောပရမဇန်နိရှင်တိဟောတိဖြစ်ဒုတိယမေကတယောပိဒုတိယမေအစရှိတိတို့တိလီပထမဇန်တိကောပရမဇန်နိရှင်ကုန်တိတော်၎င်းဒုတိယတိသူဒုတိယဇာအစရှိတိတို့တွင်အညတရဇာတိကဝအမမထတပဘသောဇာနှင့်ရှင်ကုန်တိတော်၎င်းဟွန်တိဖြစ်ကြလေကုန်၏ပုဂ္ဂိုလ်တို့ကပရမဇန်သမာတိနဲ့သူရဲ့သောတပတ္တိမညာကြည့်လိုက်ရင်ပရမဇန်သမာတိနဲ့ရှင်နေတယ်နော်ဘယ်လိုလဲဆိုတာကိုသူကနည်းနည်းလေးဆက်ဖွင့်ထားတယ်အဲ့ဒီဖွင့်ပြီးမှပဲပေါင်းပြောမှသဘောပေါက်လိမ့်မယ်ထင်တယ်နော်ကဲယေကန္တာပရမမေကောဒုတိယတိနအညတရဇာတိကဟောတိဒုတိယတိယောပိဒုတိယတိနအညတရဇာတိကဝပထမဇာတိကဝဧဝံဇတရောပိမေကဇာနဝေဒိနသတိတဝအတ္တိတဝဧကိသသတိတဝဟွန်တိဧကတအထုသောပုဂ္ဂိုလ်ဤပထမမေကောသောတပတ္တိမေတိဒုတိယတိနံဒုတိယဇန်သတိတို့တွင်အညတရဇာတိကောတမျိုးမျိုးသောဇန်ရှိသည့်ဟောတိဖြစ်ဒုတိယတိယောပိဒုတိယမေအစရှိသည့်တို့သည်လီဒုတိယတိနံဒုတိယဇန်သတိတို့တွင်အညတရဇာတိကဝတမျိုးမျိုးသောဇန်နှင့်ရှင်ကုန်တိတော်၎င်းပထမဇန်ဤကဘာပထမဇန်နှင့်ရှင်ကုန်တိတော်၎င်းဟွန်တိဖြစ်ကြလေကုန်၏အေဝံဤသို့လျင်ဝါဤနိအဖြစ်စ စတ္တရောပြီလေးပါးလေးဖြစ်ကုန်သောမကအရိယာမေတ္တရာတို့သည်ဇာနဝတိနဇာနှင့်စတ္တဖြင့်တရိတာဝတုကုန်သည်သောလကအတရိတာဝမတုကုန်သည်သောလကဧကိစ္စတရိတာဝတချို့တုကုန်သည်သောလကဟွန်တိဖြစ်ကြလေကုန်၏ဒီဘိုင်းကတော့ခုနကသမထယန္တိကပုဂ္ဂိုလ်များဇံရအောင်သမာဓိထူထောင်ပြီးမှဝိပဿနာကုတဲ့ပုဂ္ဂိုလ်များသဘောပေါက်လိမ့်မယ်နော်ဒီတော့အဲ့ဒီပုဂ္ဂိုလ်တွေကဦးဇင်းတို့ဝိပဿနာကုတဲ့အပိုင်းမှာတော့တေပုမကသင်္ခါရတရားတွေဒီဇံအဝင်ပါဖြစ်တဲ့နော်မိမိရထားတဲ့ဇံအဝင်ပါဖြစ်တဲ့ဒီတေပုမကသင်္ခါရလို့ခေါ်ဆိုအပ်တဲ့ယုတ်တန်ဓမ္မသင်္ခါရတရားတွေကိုအလုံးအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းတင်းပြီးတော့ဝိပဿနာရှုရမှာဖြစ်တယ်။အဲဒီလိုဝိပဿနာရှုမဲ့အပိုင်းမှာယောဂီသီရောကောင်းကအရိယမေတ္တရာစိတ်ခန္ဓာနောက်ဆုံးအပိုင်းရောက်လာပြီဆိုရင်ယုတ်တရားရှုခိုက်မှလည်းမဉဏ်ဆိုင်နိုင်တယ်။နန္တရားတွေကိုရှုခိုက်မှလည်းမဉဏ်ဆိုင်နိုင်တယ်။အဲ့ဒီယုတ်တရားကိုရှုခိုက်မဲ့ဆိုင်ခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့မက်ကတိပထမဇဏိကမက်ပဲ။ဘာဖြစ်လို့ပထမဇဏိကမက်လဲလို့မင်းရင်တော့မက်ခင်တရားကိုရှင်းပါစုံကြီးနေတယ်။နော်။သောတပတ္တိမက်ညာကိုပြန်ပြီးဆန်းစစ်ကြည့်လိုက်ရင်စိတ်စရိတ38လုံးရှိလိမ့်မယ်နော်။38လုံးထဲမှာမက်ခင်တရားကိုရှင်းပါလို့စုံစုံကြီးကြီးပါဝင်နေလိမ့်မယ်နော်။ဒါကြောင့်သူကပထမဇဏိကမက်ပဲ။အလားတူပဲထိုပုဂ္ဂိုလ်သည်ယုတ်တရားရှုကဲ့တက္ကရာဂမိမဲ့လည်းဆိုင်နိုင်တယ်ယုတ်တရားရှုကဲ့အနာဂမိမဲ့လည်းဆိုင်နိုင်တယ်ယုတ်တရားရှုကဲ့အရတ္တမဲ့လည်းဆိုင်နိုင်ပါတယ်ဒါကတော့ပုံစံတူသွားပြီးတော့အလုံးသားပထမဇဏိကမဲ့တယ်တောတော့ပုဂ္ဂိုလ်တို့ကနန္တရားတွေကိုရှုကဲ့မဲ့ဆိုင်ခဲ့ရင်ထိုနန္တရားတွေထဲမှာကာမဝဆရနန္တရားဖြစ်ခဲ့မယ်ဆိုရင်ပေါ့ကာမဝဆရနန္တရားတွေဆိုတာကယူပါယုံကိုအာယုံယူပြီးဖြစ်ပေါ်တဲ့နန္တရားတွေလည်းရှိတယ်သဒ္ဒယုံကန္တယုံရတယုံဖုဒ္ဓဘယုံဓမ္မယုံအမိယနေတဲ့ယုတ်တရားကာမဝဆရနန္တရားတွေကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေလည်းရှိကြတယ်နော်အဲ့ဒီနန္တရားတွေကိုဝိပဿနာရှုခဲ့မဲ့ဆက်ခဲ့မယ်ဆိုရင်လည်းထိုပုဂ္ဂိုလ်ရဲ့မေတ္တရားကိုပရမဇန္တိကမေတ္တရားလို့ခေါ်ရတယ်မဂ္ဂင်တရားကို၈ပါးနောက်တစ်ခုဒါကအလားတူပဲမဲ့လေးပါးလုံးပုံစံတူမှတ်ပြီးတော့နော်နောက်တစ်ခုပုဂ္ဂိုလ်တို့ကပရမဇန္တန္တရားတွေကိုဝိပဿနာရှုခဲ့မဲ့ဆက်ခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့အရိယာမေတ္တရားမှာလည်းပရမဇန္တိကမဲ့လို့ခေါ်ရတယ်မဂ္ဂင်တရားကို၈ပါးပဲစုံစုံညီညီပါဝင်လျက်ရှိဒါကပထမဇန်တိကမပဲတချို့တချို့ပုဂ္ဂိုလ်ကြတာဒုတိယဇန်ကိုဒုတိယဇန်နန္တရားတွေကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်ထိုအရိယာမေတ္တရားကိုဒုတိယဇန်တိကမဲ့ဒုတိယဇန်နေရှင်းနဲ့မဲ့လို့ခေါ်ရတယ်တတိယဇန်ကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်တတိယဇန်တိကမဲ့လို့ခေါ်ရတယ်သရုတ်ဒဇံကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်ထိုအရိယာမေတ္တရားကိုသရုတ်ဒဇဏိကမေတ္တရားလို့ခေါ်ရတယ်။ဘာဖြစ်လို့လဲ။ဒုတိယဇံမှာသရုတ်ကနိယပြောရင်ပေါ့နော်။ဝိတဝိစာရပြုတ်သွားတဲ့အတွက်ထိုပုဂ္ဂိုလ်ရဲ့ဒုတိယဇံကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့ရင်ထိုအရိယာမေတ္တရားမှာတမ္မာသင်္ကပ္ပမဲ့ခင်တကုညော့နေပြီမယ်နော်။ဝိစာရစတိတိကတော့မဲ့ခင်တရားကိုယ်ထဲမှာမပါလို့ထည့်မပြောခြင်းသာဖြစ်တယ်နော်။အကယ်၍တတိယဇံကိုဝိပဿနာရှုခဲ့မဲ့ဆက်ခဲ့မယ်ဆိုရင်ထိုအရိယာမေတ္တရာမှာပီတိပြုတ်နေလိမ့်မယ်မဂ္ဂင်တရားကိုအနည်းနဲ့ပြောရင်တော့ပြုတ်စရာမရှိဘူးမဂ္ဂင်တရားကို9ပါးပဲဘုနကဒုတိယဇံမှာလည်းမဂ္ဂင်တရားကို9ပါးတတိယဇံရှုခဲ့လည်းမဂ္ဂင်တရားကို9ပါးအလားတူပဲသရုတ်တဇံရှုခဲ့မဲ့ကိုဆက်ခဲ့မယ်ဆိုရင်လည်းမဂ္ဂင်တရားကို9ပါးပဲဝိတ္တပြုတ်သွားတယ်သမ္မာသင်္ကပ္ပမဂ္ဂင်ပြုတ်နေနော်တော့နောက်တစ်ခုအယောနောလေးကရှိနေသေးတယ်အယောနောဆိုတာကတချို့ပုဂ္ဂိုလ်ကယုတ်တရားရှုခဲ့သောတပ္ပတိမဲ့ဆိုင်ပြီးပြီသံဃာရဂမိမဲ့ဆိုင်ရကြတော့သူကဒုတိယဇန်နန္တရားတွေကိုရှုပြီးဆိုင်ခြင်းလဲဆိုင်မှာတတိယဇန်ကိုရှုပြီးဆိုင်ခြင်းလဲဆိုင်မှာသရုတ်ဒဇန်ကိုရှုပြီးဆိုင်ခြင်းလဲဆိုင်မှာပရမဇန်ကိုရှုပြီးဆိုင်ခြင်းလဲဆိုင်မှာအဲ့ဒီပုံစံအမျိုးမျိုးလေးတွေပြောင်းသွားတယ်ဒါကြောင့်အကယ်၍သောတပ္ပတိမေညာကပထမဇန္တိကသောတပ္ပတိမေညာဖြစ်ပြီးသံဃာရဂမိမေညာကြတော့ဒုတိယဇန်သို့မဟုတ်တတိယဇန်သို့မဟုတ်သုတ္တဇန်တစ်ခုခုဖြစ်နိုင်တယ်ပထမဇန်လည်းဖြစ်ခြင်းဖြစ်နိုင်တယ်ဒါဆိုလို့တော့ပထမဇန္တိကမဲ့လည်းဖြစ်နိုင်တယ်ကျန်တဲ့မေတ္တရားတွေမှာလည်းပုံစံတူပဲလို့မှတ်ပါနော်အဲ့ဒီသဘောလေးကိုခုအထက်ကရာကပြောနေသို့တော့အဲ့ဒီအပိုင်းမှာဒီဥစ္စာကနည်းနည်းကျင်းကျင်းပြန့်ပြန့်ပြောမယ်ဆိုရင်တော့သုံးလေးညပြောတော့မကုန်တဲ့အပိုင်းတစ်ခုတော့ပါလာတယ်အဲ့ဒီပထမဇန်နိကမဲ့ဖြစ်အောင်ဘသူကသတ်မှတ်ချက်ပေးတယ်လေလို့မေးတော့ပါဒကဇံကသတ်မှတ်ချက်ပေးတယ်ဆိုတော့ဝါဒလည်းရှိတယ်။သမ္မတိတဇံ အနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တင်ပြီးရှုပွားသုံးတန်နေတဲ့သမ္မတိတ္တဇံကသမ္မတ်ချက်ပြီးတယ်ဆိုတာလည်းရှိတယ်။ပုဂ္ဂလိဇာတိယဇံပုဂ္ဂိုလ်ရဲ့ဣဇာတိယဓာတ်ခံအားလျော်စွာပရမဇန္တိကမဲ့ဖြစ်စေတယ်ဆိုပြီးဝါဒကွဲတယ်နော်။သို့သော်လည်းအလုံးဒုညီနေတဲ့ဝါဒတစ်ခုပြောရင်တော့ပုဗ္ဗဟေတုနိယမိတာပဲ။ရှင်းအကြောင်းကသမ္မတ်ချက်ပြီးတယ်မဲလို့ရှင်အကြောင်းကသတ်မှတ်ချက်ပေးလေမေးတော့ပုဂ္ဂိုလ်တယောက်ကငါဒီမဲ့ဆိုင်တဲ့အချိန်ခါမှာပရမဇာနဲ့ရှင်နဲ့မဲ့ဖြစ်ရဘာလို့ဤဆိုတဲ့ရည်ရွယ်ချက်ဖြင့်ပါရမီဖြစ်ခဲ့ဘူးလဲသူပါရမီဖြစ်ထားတဲ့သူတော်ကောင်းကအရိယာမဲ့စိတ်ခံနည်းမှသူကပရမဇံကိုပဲဝိပဿနာရှုခြင်းနဲ့ဣဇ္ဇာတရားပုဂ္ဂိဇာတရားဓာတ်တွေပေါ်လာတယ်ပေါ်လာတဲ့အတွက်သူပရမဇံကိုပဲအနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တင်ပြီးတော့ဝိပဿနာရှုခဲ့ရင်ရှုနေတဲ့ပုဂ္ဂိုလ်ရဲ့သောဝိပဒနာဉာဏ်ရဲ့အရှုကအဖြစ်တဲ့ဇန်တိသမ္မတိတဇန်လည်းဖြစ်သွားတယ်။ပုဂ္ဂလိဇန်တရားဆိုတဲ့အမည်လည်းဖြစ်သွားတယ်။သမ္မတိတလည်းဖြစ်သွားတယ်။ဒီလိုဆိုရင်ပါရကဇန်မဖြစ်တော့ဘူးလားလို့မေးတော့ပါရကဇန်ကတော့ဒီဇန်လေးပါးရဲ့ကတစ်ခုခုအခြေခံလို့ရတယ်။သုဒ္ဓဇန်ကိုအခြေခံပြီးတော့ဝိပဒနာကိုကုလာရကနေပထမဇန်ကိုရှုဘကမဲ့ဆိုင်ခဲ့ရင်ထိုမဲ့ဒီပထမဇန်ဒီကမဲ့ပဲဖြစ်တယ်။သုဒ္ဓဇန်ဒီကမဲ့မဖြစ်တော့ဘူး။အဲ့ဒီသဘောလေးတော့အထက်ကရာမှာတော်တော်လေးပြည့်ပြည့်စုံစုံရှင်းထားပါတယ်နော်လိုရင်းကတော့ခုနကပုဂ္ဂိုလ်တို့ကပါရမီဖြစ်စဉ်အခါကပရမဇန်နဲ့ရှင်းတဲ့မဲ့ဆိုင်ခြင်းနဲ့သို့မဟုတ်ဒုတိယဇန်နဲ့ရှင်းတဲ့မဲ့ကိုဆိုင်ခြင်းနဲ့သို့မဟုတ်တတိယဇန်နဲ့ရှင်းတဲ့မဲ့ကိုဆိုင်ခြင်းနဲ့သို့မဟုတ်သတုဒ္ဓဇန်နဲ့ရှင်းနေတဲ့မဲ့ကိုဆိုင်ခြင်းနဲ့ဆိုတဲ့ဒီဥတည်ချက်ဖြင့်ပါရမီဖြစ်ခဲ့ရင်ထိုပါရမီခေါ်တဲ့ပုပ္ပဟေတုအကြောင်းတရားကနေပြီးတော့ထိုပုဂ္ဂိုလ်အရိယာမဲ့ဆိုင်ခံဤမှာလာပြီးကျေးဇူးပြုပေးတယ်ထိုပုဂ္ဂိုလ်သည်ဒုတိယဇံကိုပဲဝိပဿနာရှုခြင်းနဲ့သို့မဟုတ်တတိယဇံကိုပဲဝိပဿနာရှုခြင်းနဲ့သို့မဟုတ်သရုတ်တဇံကိုပဲဝိပဿနာရှုပြီးမဲ့ဆိုင်ခြင်းနဲ့ဆိုတဲ့ဒီဣဇာတိအတ္တတိပေါ်လာတယ်။ထိုဣဇာတာတရားဓာတ်နဲ့လျောညီစွာဒုဇံတရားတွေကိုဝိပဿနာရှုတဲ့အတွေ့နော်။သမ္မတိတဇံနဲ့လည်းဝင်နေလို့ပြောနေပြောနိုင်တယ်။ပုဂ္ဂလိဇာတိယဇံနဲ့ဝင်နေလို့လည်းပြောခြင်းပြောနိုင်တယ်။အဲ့ဒီသမ္မတိတဇံပုဂ္ဂလိဇာတိယဇံတွေကိုဖြစ်ပေါ်လာအောင်ဘုသူကတမ္မချက်ပေးပါတယ်လို့မေးတော့ပုဗ္ဗဟေတုနိယမိတာရှေ့ကဖြစ်ကြည့်ခဲ့ဘူးတဲ့ပါရမီကနေတမ္မချက်ပေးတယ်လို့ဒီလိုအဆိုးကတော့တူညီသွားတယ်နော်ကဲအဲ့ဒါတော့ပဲလုံရင်မှတ်ပြီးတော့နော်ကဲကောင်းပြီသောပုဂ္ဂိုလ်ဒီအရိယာမဲ့ဆိုင်ပြီပထမဇန်တိကဒုတိယဇန်တိကသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ပထမဇန်တိကဒုတိယဇန်တိကတတိယဇန်တိကသတုဒ္ဓဇန်တိကတစ်ခုခုတော့ဖြစ်မယ်အကယ်၍သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့ပထမဇန္တိကမဲ့ပဲဖြစ်တယ်ဘာကြောင့်လဲသုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ကဇန္တန်တရားတွေကိုဝိပဿနာမရှုနိုင်ဘူးမရှုနိုင်တဲ့အဲ့အတွက်သူကကာမဝဆရဏန္တရားတွေနဲ့ယုတ်တရားတွေကိုသာဝိပဿနာရှုနိုင်တယ်ကာမဝဆရဏန္တရားတွေနဲ့ယုတ်တရားတွေကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့ရင်တော့ထိုအရိယာမဲ့တရားတွေမဲ့ခင်တရားကိုရှင်းပတ်စုံကြည်နေတဲ့အဲ့အတွက်ပထမဇန္တိကမဲ့လို့ပဲခေါ်ရတယ်ဒါကတော့အကျဉ်းစားမှတ်ပြီတော့နော်ကဲမဟာသီဗရဏသုတ်တံကိုဘုရားရှင်ကသစ္စာပပအဒေသနာရပြီးငုံချုပ်ပြီးတဲ့နောက်ဘုရားရှင်ရှေ့ဆက်ပြီးတော့ဘာဟောတယ်လဲယောဟိကောစီဘိခဝေဣမေသတ္တရောတတိပဋ္ဌာနိဧဝံဘဝေယတတဝုတ္တနိတတဒွိနံဖလနာအညတရံဖလံပါတိကေကံဒိဋ္ဌိဝတမိအညာတတိဝဥပါတိတေတိအနာဂါမိတာနော်ဘာပြောလဲဘိက္ခဝေခြေတယံတို့ယောဟိကောစီအကျင့်အမမထတစုံတရားသောပုဂ္ဂိုလ်တတ္တဝသည်သတ္တရောလေးပါးကုန်သောဣမေတတိပဋ္ဌာနေဣတိပဋ္ဌာတရားတို့ကိုတတ္တဝတ္တနိခုနှစ်နေတို့ကာလပတ်လုံးအေဩဤငါဖျားဟောကြားပြတာဆွဆုံးမတော်မူခဲ့သည့်နိလန်အတိုင်းဘာဝေယပွားများအထုတ်ညာအံတန်တထုံတစုံတရားသောပုဂ္ဂိုလ်တတ္တဝသည်ဒိဋ္ဌိဝအတမေမျက်မှောက်သောကိုယ်ဤအဖြစ်၌သာလျှင်ဣညာဝအရထဘုဂောသော၎င်းဥပါတိတေတိဥပါဒံဟူသောအကျွင်းသည်တတိရှိခဲ့ပါမူအနာဂါမိတာဝအနာဂါမိဖို့ကသော၎င်းဣတိဤသို့ဒွိနံနှစ်ပါးကုန်သောဖလန္နံအရိယဖို့တို့တွင်ဣညတရံဖလန္တပါးပါသောအရိယဖို့ကိုပါတိခင်ခမချုဧကံရလိမ့်မည်ဟုမျှော်လင့်အပ်ပေ၏ဘလို့အာရဖို့ကောင်းလဲဟမ်ငါဘုရားဟောထားတဲ့အတိုင်းမြည်သည့်ပုဂ္ဂိုလ်တတ္တဝါတစုံတယောက်မဆိုဒီတတိပဌာန်းလေးပါဆိုတဲ့ကျင့်ခြင်းကိုငါဖျားဟောကြားပြတာဆုံးဆုံးမတဲ့အတိုင်းသာကျင့်မှာခုနှစ်နှစ်ကျင့်ခဲ့မယ်ဆိုရင်ရတ္တဖို့ကိုတော်၎င်းကိလေသာအနည်းငယ်ကျွင်းကြနေအောင်မယ်ဆိုရင်လည်းအနာဂမ်မိဖို့ကိုတော်၎င်း ဒီအရိယာဘုံနှမျိုးတစ်မျိုးမျိုးကိုတော့ကျင်းတယ်ဧကံရောက်လိမ့်မယ်ဆိုတဲ့ဒီအကျိုးတရားကိုမချွတ်ဧကံမျောလင်းအပ်ပါတယ်ခုနှစ်နှစ်တဲ့နော်ဒီကကြီးတွေသားတွေသမီးတွေပြည့်စုံလှုပ်ကျွေးနေတာဘယ်နှစ်ရှိပြီဟမ်ဘာမဲ့ဖို့များရတယ်မရပါဘူးဟုတ်တယ်မလားကိုကြီးစားခုနှစ်နှစ်လောက်ဒီတတိပဋ္ဌာန်ကျင့်စဉ်ကိုစနစ်တကျကျင့်ရင်အကျောင်းပါရမီတွေကစုံညီခဲ့မယ်ဆိုရင်အရတ္တဖို့ကိုရောက်သွားမယ်မန္တရာဝစီရဲ့ဒုက္ခကြီးမှာအကွင်းလုံးကျလွတ်သွားမယ်။အကြောင်းမညီလို့နဲ့နဲ့ပပကိလေသာတွေကျွင်းနေအောင်မယ်ဆိုရင်လည်းအနာဂမ်မဲ့ဖို့တော့ဆိုင်မယ်။ယမချမ်းသာတော့ကျင်းနေဧကံမြေကြီးလက်ခမလွဲရတော့မယ်။မကောင်းဘူးလား။သိကောင်းတယ်နော်။ကဲနောက်မေဘုရားရှင်ကဆက်ဟောတယ်။ဒိဋ္ဌံတုဘိခဝေတတဝတ္တနိယောဟိကောစီဘိခဝေဣမေသတ္တရောတတိပဋ္ဌာနိအေဟံဘဝေယသဝတ္တနိပိဇာဝတ္တနိစတ္တရိဝတ္တနိဒိနိယဝတ္တနိဒွေဝတ္တနိဧကံဝတ္တံကဲခုနှစ်နှစ်ထားလိုက်ဩမြည်သည့်ပုဂ္ဂိုလ်တရားမဆိုးဤတတိပဋ္ဌာန်၄ပါးကိုငါဖျားရှင်ဟောကြားပြတာဆွဆုံးမတော်မူတဲ့အတိုင်း၆နှစ်ပတ်လုံး၅နှစ်ပတ်လုံး၄နှစ်ပတ်လုံး၃နှစ်ပတ်လုံး၂နှစ်ပတ်လုံး၁နှစ်ပတ်လုံးကျင့်ကြံကြောကိုပွားများအထုမယ်ဆိုရင်အရတ္တဖို့ကိုတော်လကောကြည်လင်တာအကျွင်းအနည်းငယ်ရှိနေအောင်မယ်ဆိုရင်အနာဂမ်မိဖို့ကိုယ်တော်လည်းကောင်းမချွတ်ဧကံရလိမ့်မယ်ဆိုတဲ့ဒီအကျိုးတရားကိုမျှော်လင့်အပ်ပါတယ်။လျှော့သွားပြီနော်။တစ်နှစ်အတွင်းလည်းရနိုင်တယ်နော်။6နှစ်5နှစ်4နှစ်3နှစ်2နှစ်တစ်နှစ်အတွင်းလည်းရနိုင်တယ်။နောက်ထပ်ဒိဋ္ဌတုဘိခဝေဧကံဝတ္တံယောဟိကောစီဘိခဝေဣမေသတ္တရောတတိပဋ္ဌာနိအေဝံဘဝေယတ္တမာတာနိတတဒွိဏံဖလဏံအညတတံဖလံပါတိကိကံဒိဋ္ဌိဝတ္တမိအညတတိဝဥပါတိတေတိအနာဂမိတာစိတ္တယံတို့တစ်နှစ်ကိုခဏထားလိုက်ဩအကျဉ်အမမတ္တသုံးတရားသောပုဂ္ဂိုလ်တတဝသည်ဒီတတိပဋ္ဌာန်တရား၄ပါးတို့ကိုငါဖျားရှင်ဟောကြားပြတာဆွဆုံးမှတော်မူတဲ့အတိုင်ဖျားဟောကလုံးမြန်လှမ်းပြီးကျင့်လို့တော့မရဘူးနော်ငါဖျားဟောတဲ့အတိုင်လို့တော့ဒီလိုခွန်ခံထားတယ်ငါဖျားဟောတဲ့အတိုင်ခုနလတော့ကျင့်သမ်းပါခုနှစ်လကျင့်ခဲ့မယ်ဆိုရင်အနာဂမ်ိအရတ္တဖို့ကိုတော်လကောကြိလေသာကျင့်ကြံနေအောင်မယ်ဆိုရင်လည်းအနာဂမ်ိဖို့ကိုတော်လကောမချွတ်ဧကံရလိမ့်မယ်လို့မျှော်လင့်အပ်ပါတယ်နော်ကဲနောက်ထပ်ဗဆက်ဟောလေဒိဋ္ဌံတုပိခဝေတတ္တမာတာနိယောဟိကောစီပိခဝေဣမေသတ္တရောတတိပဋ္ဌာနိအိဝံဘဝေယအသဗ္ဗနာနိပိဉ္စမာတာနိသတ္တရိမာတာနိတိနိမာတာနိဒွေမာတာနိဧကံမာတာအတ္တမာတာခန္ဓာလခဏထားလိုက်အောင်ခြေသားတို့အကျဉ်အမမတ္ထတစုံတရာသောပုဂ္ဂိုလ်တ attva သည်ဒီတတိပဋ္ဌာန်တရား၄ပါးကိုငါဖျားဟောကြားပြတာဆွဆုံးမှတော်မူတဲ့အတိုင်း6လပတ်လုံးကျင့်ဉာဏ်ကြောကိုပွားများအထုတ်မယ်ဆိုရင်5လပတ်လုံး၄လပတ်လုံး3လပတ်လုံး2လပတ်လုံး1လပတ်လုံးသို့မဟုတ်လခွဲပတ်လုံးကျင့်ဉာဏ်ကြောကိုပွားများအထုတ်မယ်ဆိုရင်အရဟတ္တဖို့ကိုတော်လကောကိလေသာကျင့်ကြံနေအောင်မယ်ဆိုရင်အနာဂမ်ိဖို့ကိုတော်လကောဒီနှမျိုးသောအရိယာဖို့တို့တွင်တမျိုးမျိုးသောဖို့ကိုမချွတ်ဧကံရလိမ့်မယ်ဆိုတဲ့ဒီအကျိုးတရားကိုမျှော်လင့်အပ်ပါတယ်။ကဲဘုရားဘာဆက်ဟောသည်လဲ။ဒိဋ္ဌတုဘိခဝေအတ္တမသောယောဟိကောစီဘိခဝေဣမေသတ္တရောတတိပဋ္ဌာနိအေယံဘဝေယအတ္တဟံ။တတဒွိဏံဖလဏံညတရံဖလံပါတိကိင်္ဂဒိဋ္ဌိဝတ္တမိအညာတတိဝဥပါတိတေတိအနာဂမိတာ။ခြေတယံတို့လာခွဲဆိုတာကိုခဏထားလိုက်ဩ။အမမတ္တဇုံတရားသောပုဂ္ဂိုလ်တ attva သည်ဒီတတိပဋ္ဌာန်တရား၄ပါးတို့ကိုငါဖျားဟောကြားပြတာဆွဆုံးမှတော်မူသည့်အတိုင်းခொနည်းပါလုံကျင့်ကြံကြောကိုပွားများအထုတ်မယ်ဆိုရင်အရတ္တဖို့ကိုယ်တော်လကောကိလေသာကျင့်ကြံနေအောင်မယ်ဆိုရင်အနာဂမ်ိဖို့ကိုယ်တော်လကောဒီအရိယာဖို့နှစ်မျိုးတို့တွင်တစ်မျိုးမျိုးသောအရိယာဖို့ကိုယ်မချွတ်ဧကံရလိမ့်မယ်လို့မျှော်လင့်အပ်ပါတယ်ဒီတော့အကြံဆုံးဘုရားရှင်ကသတ်မှတ်ပြီးဟောတာကဘယ်လောက်လဲ9နှစ်အစောဆုံး9ရက်လို့သတ်မှတ်ဟောတယ်အဲ့ဒီဟောကြားချက်ဒီဘယ်ပုဂ္ဂိုလ်အတွက်ရည်ရွယ်ပြီးဟောတယ်လို့မေးတော့မေဇီမနေရလို့ခေါ်ဆိုအပ်တဲ့အလဲအလတ်ကျွတ်တန်းဝင်နိုင်တဲ့နေရပုဂ္ဂိုလ်တို့ကိုရည်ရွယ်ပြီးဟောတာပါနော်အလဲအလတ်မဟုတ်ဘဲအញ្ញံစပုဂ္ဂိုလ်တဦးဖြစ်ခဲ့မယ်ဆိုရင်လေ9နှစ်တဲ့အလွန်ပေါ့မဟာသီဝမထေရလို့နှစ်ပေါင်း30ကျော်ကျင့်ရတဲ့ပုဂ္ဂိုလ်မျိုးလည်းရှိကောင်းရှိနိုင်တယ်။ဟောဗောဓိရာဇကုမာရသုတ်တံများမှာတော့ဘုရားရှင်က ငါခဲ့သို့သောဆိုဆုံးမှမဲ့ဆရာတစုကိုရတဲ့သာဝကတဦးသည်အကြောင်းညင်ညွတ်ခဲ့မယ်ဆိုရင်မနဲ့ဆုံးမတော့ညနေကျမှအရတဖို့ဆိုင်နိုင်တယ်ညနေကျဆိုဆုံးမှခဲ့ရင်လည်းမနဲ့မှအရတဖို့ဆိုင်နိုင်တယ်လို့ဒီလိုဟောထားတာလည်းရှိအဲ့ဒါကတော့ဒိဋ္ဌပညာဝါခေါ်တဲ့ဉာဏ်ပညာအလွန်ထက်မြက်တဲ့သူတော်ကောင်းတွေကိုရည်ရွယ်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်လို့ဒီလိုသတ်မှတ်ချက်ရှိနော်။ဒါကြောင့်ဥစ္စံတို့ဘုရားရှင်ရဲ့တရားပေါ့နော်။ဘုရားရှင်ဟောကြားပြတာဆိုဆုံးမှတော်မူသည့်အတိုင်းရှင်းမယ်ဆိုလို့ရှိရင်ရနိုင်တဲ့အကျိုးတွေသည်အာရွယ်မကောင်းဘူးလား။သိကောင်းတယ်သို့တော်ဒီနေရာမှာကမ္မထံဝေဘံခန်းလေးတွေတော့ဝင်လာတယ်။အဲ့ဒီကမ္မထံဝေဘံခန်းလေးတွေကတော့ဘုဒ္ဓတအဖြစ်နည်းနည်းပြောဖို့လိုအပ်လာပြန်တယ်နော်။အထက်ကရမတိကမ္မထံနဲ့ပတ်သက်ပြီးတော့တတိပဋ္ဌာန်ကျင့်စဉ်မှာဖွင့်ဆိုထားတဲ့ကမ္မထံနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးကမ္မထံနေကိုခွဲရန်ချပေးထားတယ်နော်ကမ္မထံနေခွဲရန်ချပေးထားတဲ့အပိုင်းမှာနည်းနည်းလေးဟောတတိပဋ္ဌာန်အစကတည်းကဟောခဲ့တဲ့ပပလို့ခေါ်တဲ့အပိုင်းတွေကိုနည်းနည်းလေးပြန်အာရုံယူထားကြည့်နော်ဣဒ္ဓဝတ္တအာနာပါနသတ္တုဣရိယာပတ္တသတ္တုသမ္ပဇိညာတုဋ္ဌိန္ဒကာရသတ္တုဓာတဝဝဋ္ဌာနာနဝအတိဝအဓိကဝိရဏ ानु ပါဒနာစိတ္တ ानु ပါဒနာနိဝရဏပရိခောခန္ဓာပရိခောအာယရဏပရိခောဘုဇင်္ဂပရိခောသစ္စာပရိခောတိဧကဝိသတိကမ္မဋ္ဌာနာနိဥဒ္ဒာနိသတိပဋ္ဌာန်ကျင့်စဉ်မှာမြတ်စွာဘုရားအရဟတဖို့ဖို့ကရမဋ္ဌာန်ဘယ်နှမျိုးဟောပါတယ်လို့မေးရင်22မျိုးဟောသွားတယ်နံပါတ်1အာနာပါနဒီ22မျိုးကတော့သတိပဋ္ဌာန်မှာသတိပဋ္ဌာန်ကျင့်စဉ်ကိုနာယူမဲ့တော့မှကျင့်မယ်ဆိုရင်ဒီ22မျိုးကအသိထားတယ်နော်သောမဟုတ်ဘာဖြစ်လို့လဲဆိုတော့ဥစဉ်ကဒါသူများပုတ်ခတ်ပြောတာတော့မဟုတ်ဘူးနော်ဥစဉ်ကိုယ်တိုင်မဟာမြိုင်မှာဇာပြံပွဲမှာအကြောင်းအရာဆိုတရားတစ်ပွဲချင်းမြင်ပြပါဆိုလို့တရားတစ်ခုဟောပါတယ်ဥစဉ်ကခန္ဓာ၅ပါးရှုွက်ကိုနည်းနည်းလေးအခြေတည်ပြီးတော့ဟောလိုက်ပါတယ်အဲ့ဒီဟောကြားခြင်းနဲ့ပတ်သက်ပြီးတော့နည်းနည်းပွဲလို့ရိုက်သွားတယ်ဆိုကြပါစို့ပွဲလို့ရိုက်တဲ့ပြဿနာတွေမှာမြတ်စွာဘုရားဒီတဲ့အာနာပါနကမ္မထမ်းတဲ့မဘိညွတ်တဉာဏ်ကိုရရှိသွားတော်မူခြင်းဖြစ်တယ်။ဘယ်မှာယုတ်ဒီနန္ဒီကိုဖျားရှုလို့လဲ။ဟောသူတို့ကဒီလိုပြန်ခြေပတ်သွားတယ်နော်။တတိပဋ္ဌာန်ကလွဲပြီးတော့တတိပဋ္ဌာန်ကျင့်စဉ်ကလွဲပြီးမေဖို့နိဗ္ဗာန်ရနိုင်တာတခုမှမရှိပါဘူးတဲ့။သူတို့ကဒီလိုပြောသွားတယ်နော်။အဲဒါကြောင့်တတိပဋ္ဌာန်ဆိုတာဘာဆိုတာလေးတော့နည်းနည်းနားလည်ထားဖို့လိုနေတယ်။ဒီတော့ဘုရားရှင်ဒီအာနာပါနကိုအချင်းခံပြီးတော့ယုတ်နန္ဓမသင်္ခါရတရားတွေကိုသိသိပြီးတော့စัจ java လာကရေတသိအတွင်မှာတည်ရှိနေတဲ့ယုတ်နန္ဓမပရမတ္ထအတ္တမှန်ရတခုမှမချမ်းဘူးအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ရှုပါတယ်။နောက်ဆုံးသဗ္ဗညုတဉာဏ်ကိုပန်းဝင်တဲ့အချိန်မှာတော့ကျောင်းကျိုးဆက်ပရိစ္ဆသမုပ္ပသဘောတရားနော်။ပရိစ္ဆသမုပ္ပပထမနည်းအဖြစ်ပရိစ္ဆသမုပ္ပအင်္ဂါယတစ်ချက်နဲ့12ချက်ကိုစัจ java လာကရေတသိအတွင်မှာ12ပုံပုံပြီးတော့ဝိပဿနာဘာဝနာကမ္မထံရှုတယ်မဟာဝစီရဝိပဒနာဉာဏ်ဤဖြင့်သဗ္ဗညုတ္တဉာဏ်ကိုစိုက်အောင်ထွန်းဖောက်သိမြင်သွားတော်မူခြင်းဖြစ်ပါれနော်ဒါကြောင့်ခုဒီနေရာမှာနံပါတ်1သတိပဋ္ဌာန်ကျင့်စဉ်ဘိုင်းမှာဘုရားရှင်ဒီပါဟောလဲအာနာပါနပပအာနာပါနဘိုင်းနံပါတ်2ကသတုအရိယာပထပပအရိယာပထဘိုင်းနော်နံပါတ်3ကတော့သတုသံပဇိညသံပဇင်4ပါးဘိုင်းအဲ့ဒီအပိုင်းတွေကိုအသေးစိတ်ဦးစဉ်ဟောပြီးပြီနော်နံပါတ်4ကြတော့ဒုဋ္ဌိန္ဒကာရတဲ့32ခုထာတကိုပဋိကုလမနတိကာရလမ်းကနေရှုပွားပြီးတော့အရတ္တဘုဘောရောက်အောင်ရှုပွားပုံစနစ်ဟောတယ်နော်နံပါတ်5ကတော့သတုဓာတုဝဝဌာနဓကမထံဘိုင်းအကျဉ်းနီးနော်ဓကမထံသတုဓာတုဝဝဌာနဓာတိ4ပါးကိုပိုင်းခြားမှတ်သားပြီးတော့ရှုပွားသုံးသတ်တဲ့ဓကမထံပဲအကျဉ်းဤနံပါတ်6ကြတော့နဝတိဝထိကအဲ့ဒီမှာတော့9ခုသုတ်တန်သင်္ချိုင်းနဲ့ပတ်သက်ပြီးဟောထားတဲ့အတုပဘာဝနာ9မျိုးနော်ဝိနက9ခုရဲ့ဒီ9မျိုးရဲ့ပေါင်းလိုက်တော့14ခုရှိသွားပြီနော်အဲ့ဒီ14ခုမှာနောက်ပိုင်းဘုရားရှင်ကဝေဒနာနုပဒနာ15ခုမြောက်စိတ်ဓာနုပဒနာ16ခုမြောက်ဟောပြီးတဲ့အခါမှာဓမ္မနုပါဒနာပိုင်းရောက်တော့ဘုရားရှင်ကထပ်ပြီးတော့ဘယ်လောက်ဟောလိုက်လဲ။နိဝရဏပရိက္ခနိဝရဏကိုသိသိပြီးဝိပဿနာရှုဖို့ဟောတယ်။ခန္ဓာပရိက္ခဟခန္ဓာ၅ပါးသိသိပြီးတော့ဝိပဿနာရှုဖို့ဟောတယ်။အာယရဏပရိက္ခအာယရဏ၁၂ပါးနှီးဖြင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်ပုံကိုဟောတယ်။ ဘိုးရှင်ကပရိဂဟဘိုးရှင်ခုနှစ်ပါးနည်းဖြင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီပြံပုံကိုဟောတယ်သစ္စာပရိဂဟသစ္စာ၄ပါးနည်းဖြင့်ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီပြံပုံကိုမြတ်စွာဘုရားဟောတယ်ခုနကကာယ ानु ပါဒနာတိပ္ပံဘိုင်းမှာက14မျိုးစိတ်တ ानु ဝေဒနာ ानु ပါဒနာက1မျိုးစိတ်တ ानु ပါဒနာက1မျိုးပေါင်းလိုက်တော့16မျိုးဓမ္မ ानु ပါဒနာဘိုင်းမှာကနိဝရဏဘိုင်းခန္ဓာဘိုင်းအာယရဏဘိုင်းဘုဇင်ဘိုင်းသစ္စာဘိုင်းဆိုပြီးတော့အပိုင်းကြီး5ခုပေါင်းလိုက်တော့21မျိုးအဲ့ဒီ21မျိုးသောကမ္မဋ္ဌာန်းတွေဒီအလုံးအရတ္ထဘုပေါ့ဆက်ရောက်နိုင်တဲ့ကမ္မဋ္ဌာန်းကြီးပဲဖြစ်တယ်ဧတုအာနာပါနတုဒိဋ္ဌာကာရောနဝတိပါတိကတိဧကတတအပ္ပနာကမ္မထာနာနိဟွန်တိဟောအဲ့ဒီ22မျိုးသောကမ္မထာနဲ့မှာအာနာပါနကမ္မထာရဲ့ဒုဒိဋ္ဌာကာရလို့ခေါ်ဆိုအပ်တဲ့32ခုထာတာကိုပဋိကူလယွန်းရှာဆက်ဆုပ်ဖွဲ့အနေနဲ့နှလုံးသွင်းတဲ့ပဋိကူလမနတိကာရကမ္မထာရဲ့နဝတိပါတုထိကလို့ခေါ်ဆိုအပ်တဲ့သုတ်တန်သိဉ္ဇဉ်နဲ့ဆက်ဆက်ပြီးဟောထားတဲ့အတုပဘာဝနာ5မျိုးရဲ့ပေါင်းလိုက်တော့ဘယ်လောက်ရှိမလဲ17မျိုးအဲ့ဒီ7မျိုးသောကမ္မထာနေဒီဧကာဒတအပ္ပနာကမ္မထာနာနိဟွန်ဒီ7မျိုးကတော့အပ္ပနာကမ္မထာဇန်လန်းကဘုရားဟောတာဒီတော့ဥစဉ်တို့စဉ်းစားကြည့်ပေါ့နော်အာနာပါနာကမ္မထာကိုဘုရားရှင်ဒီဘယ်လန်းကဟောတယ်လို့မေးရင်ဇန်လန်းမမထယန္တိကလန်းကနေပြီးတော့အာနာပါနာပပကိုဟောနေတာမမထယန္တိကလန်းကနေဇန်ပေါ့အောင်အာနာပါနာရှုရမယ်ရှုပြီးတော့မှဝိပဿနာကုဘုံကိုဘုရားကဟောတယ်ဇန်လန်းကဟောထားတဲ့တရားတစ်ခုကိုဓကမထံလုတ်ပြီးရှုွက်ကိုယုံလုံးပေါ်လိုက်တော့ပုံစံလွဲမလားမလွဲဘူးလားလွဲနေပြီဓကမထံဒီဇန်ရနိုင်တဲ့ကမထံမဟုတ်ဘူးเนาะဒါကအခြေခံသိထားရမယ်အချက်ကလေးတွေဖြစ်တယ်เนาะကဲနောက်တစ်ခုဒီကဘာဏကမဟာဒီဝထေရောဘာဏနဝဒီဝတိကအာဒီနဝနုဘဒနာဝတိနာဟုတ်တာဒီအာဟာဒီကနိကကိုဆောင်းတော်မူတဲ့မဟာတိဝမထေရဟန္တာကိုရောမြတ်ကြီးကတော့တဲ့သုတ်တန်တင်းကြိုင်းနဲ့ဆက်စပ်ပြီးဟောထားတဲ့အတုပဘာဝနာ5မျိုးကိုဘုရားရှင်သည်အပ္ပနာကမ္မထံဇန်လန်းကနေဟောနေသည်မဟုတ်အာဒီနိဝနုပဒနာလို့ခေါ်ဆိုအပ်တဲ့မိမိခန္ဓာအိန္ဒြိဘခန္ဓာအိန္ဒြိရဲ့အပြစ်ကိုမြင်အောင်ရှုပါသုံးသပ်ဖို့ရန်အတွက်သာရည်ရွယ်ပြီးဘုရားဟောနေတယ်ဇန်ပေါအောင်ရှုဖို့ဟောတာမဟုတ်ဘူးမဟာတိဝမထေရဲ့အယူအဆကလည်းအထက်ကရကလက်ခံရတာအကြောင်းရင်းရှိတယ်ဘာကြောင့်လဲဘုရင်တို့ဒီရိုးရိုးဒီဇံပေါအောင်အတုပဘာဝနာကမ္မထံစီးပြနေဆိုတာကဗိဓာအလောင်းကောင်ပေါ့ဗိဓာအလောင်းကောင်ရဲ့ယွန်းရှာဆက်ဆုပ်ပဲအတုပအချင်းရာပဋိကူလအချင်းရာကိုအာယုံယူပြီးတော့ပရမဇန်တမာတိဆိုင်အောင်ရှုရတယ်အစ္ဆတပြန်ရှုနေဖို့မလိုဘူးသို့တော့ဒီမဟာတိပရဏအတုတ္တမှာဘုရားရှင်ကဗိဓာအလောင်းကောင်တစ်ခုကိုတွေ့ပြီးတဲ့အချင်းခံမှာဘာလို့ရမလဲသောဤမမေဝါကာယဥပါဒံဟရတိအယံပိခောကယောဧဝံဓမ္မောဧဝံဘာဝိဧဝံအနတ္တိတောတိမိဒအလောင်းကောင်းရဲ့အတုပအချင်းအားမှာဘာဝနာစိတ်ကညီမစွာကပ်ပြီးထားနေတဲ့ယောဂီသူတော်ကောင်းသည်မိမိရဲ့အစ္ဆဒကိုတဖန်ပြန်လှည့်ပြီးတော့ငါရဲ့ခန္ဓာကိုယ်ဟာလဲဧဝံဓမ္မဤကဲ့သို့တည်ခြင်းသဘောတရားရှိတယ်ဧဝံဘာဝိဤကဲ့သို့တည်ခြင်းသဘောတရားမချို့ဧကံဖြစ်ပေလိမ့်မယ်ဧဝံအနတ္တိတော့ဤကဲ့သို့သောတည်ခြင်းသဘောတရားကိုမကြောလောမလွန်မြောက်နိုင်ဘူးလို့ညံနဲ့ကတ်ဆောင်ပြီးရှုဖို့ရန်အတွက်ဘုရားရှင်ကညွှန်ကြားနေတယ်မိဒတသက်ရှိုံနေညွှန်ကြားဒီမဟုတ်အစ္ဆဒကိုပဲပြန်ရှုဖို့ညွှန်ကြားနေတဲ့အတွက်အစ္ဆဒဗိဒအနထာနတို့နဲ့အာဒီနဝလို့ခေါ်တဲ့အပြစ်ကိုမြင်အောင်ရှုဖို့ဘုရားရှင်ညွှန်ကြားတော်မူခြင်းဖြစ်တယ်။ဇံရအောင်ရှုဖို့ညွှန်ကြားနေခြင်းမဟုတ်ဘူး။ဘာကြောင့်လဲ။အစ္ဆဒအလောင်းကောင်ကိုအာယုံယူပြီးရှုလို့ဇံဘယ်လိုမှမရနိုင်ဘူး။အစ္ဆဒကိုလည်းရှုဖို့ဒီတိပ္ပံကျင့်စဉ်နဲ့မှဘုရားကဟောနေတယ်။ဒါကြောင့်ဒီဟောခွက်ဒီဇံလန်းကဟောဒီမဟုတ်အာဒီနဝလို့ခေါ်တဲ့မိမိခန္ဓာအိန္ဒြိဘခန္ဓာအိန္ဒြိရဲ့အပြစ်ကိုမြင်အောင်ဟောနေတာပါလို့ဒီကဘာဏကဒီကနိကကိုဆောင်တော်မူတဲ့မဟာတိဝယဟနာမထေရကြီးကတော့ဒီလိုပဲတင်ပြတယ်ဆိုပြီးအထက်ကရကမှတ်တမ်းတင်ထားတယ်သူရဲ့အယူဆကိုလည်းပဲလို့မရနိုင်လို့သို့တော့ရှင်းရှင်းအထက်ကရများကလည်းအပ္ပနာကမ္မထံအဖြစ်ဟောထားတယ်လို့ဘာကြောင့်ဖွင့်နေရတယ်လို့မေးရင်လဲဗိဒအလောင်းကောင်ဒီအပ္ပနာဇန်ဆိုင်အောင်ရှုရင်လည်းရှုလို့ရနိုင်ပြန်နေဒါကြောင့်နှစ်ခုလုံးသည်အမှန်ကြီးပဲအမှန်ကြီးပဲသွားပြီးမပယ်လိုက်နဲ့နော်ကဲနောက်တစ်ခုတတမတတမတိနာတွေးရဝအပ္ပနာကမ္မထာနာနိသေသာနိဥပ္ပဇရကမ္မထာနာနိဒါကြောင့်ဒီမဟာတိဝမထေရအလိုအဖြစ်ပြောမယ်ဆိုလို့ရှိရင်နော် အပ္ပနာကမ္မဋ္ဌာန်းကအာနာပါနကမ္မဋ္ဌာန်းနဲ့ပဋိကူလမနတိကာရလို့ခေါ်ဆိုအပ်တဲ့32ခုထာတာတွေကိုရွန်ရှာဆက်စုပ်ပွဲအနေနဲ့ရှုတဲ့ကမ္မဋ္ဌာန်းနှစ်မျိုးတည်တာနဲ့အပ္ပနာကမ္မဋ္ဌာန်းဇန်လန်းကဖျားခေါ်တယ်။ကျန်နေတဲ့ကမ္မဋ္ဌာန်းအလုံးသည့်ဥပ္ပစာရကမ္မဌာနာအဲ့ဒါတတိရှိဖို့လိုတယ်။ဥပ္ပစာရကမ္မဌာနာဆိုတာကဘာပြောတာလဲ။ဥပ္ပစာရတမာတိစိုက်အောင်တမာတိထူထောင်ရမယ်ကမ္မဌာန်းနေလို့ဒီလိုဆိုလိုတာနော်။ကိဉ္ဗနေတေသုသဗ္ဗေသူအဘိနိဝေသောဇာယတိနဇာယတိတိအလုံးမှာပဲအဘိနိဝေသဖြစ်သလားမဖြစ်ဘူးလားတဲ့နော်အဘိနိဝေသဆိုတာကဘာလဲလို့မေးတော့အဘိနိဝေသောတိဝိပဒနာဘိနိဝေသောသောပနာတမ္မတဏိယဓမ္မေပရိကဟောဟောအတိကဆရာတော်ကဖွင့်တယ်အဘိနိဝေသဆိုတာဘာပြောတာလဲလို့မေးတော့ဝိပဒနာဘိနိဝေသကိုပြောတာပါတဲ့ဝိပဒနာဘိနိဝေသဆိုတာကဘာလဲလို့မေးတော့သောပနာတမ္မတဏိယဓမ္မေပရိကဟောအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဓာတ်တင်ပြီးရှုပွားသုံးသပ်ရမယ်ဝိပဿနာဉာဏ်ဤအရှုကအာယုန်တရားတွေကိုသိသိချင်းကိုဝိပဿနာဘိနိဝေဒလို့ခေါ်ရပါတဲ့ယုတ်ဒိဏ္ဍီသိသိတယ်အကြောင်းတရားအကျိုးတရားတွေသိသိတယ်အဲ့ဒီလိုသိသိနေတဲ့လုပ်ငန်းကိုအဘိနိဝေဒလို့ခေါ်တယ်အဲ့ဒီအဘိနိဝေဒတိကမ္မဋ္ဌာန်း21မျိုးလုံးမှာအကုန်လုံးဖြစ်ပါသလားတဲ့ဣရိယပတ္ထတမစင်ညာနိဝရဏဘုဇင်ကေတုဟိအဘိနိဝေဒောနဇာယတိတေတေတုဇာယတိဟောအရိယာပဋ္ဌာပိုင်းမမဇင်ပိုင်းနိဝရဏပိုင်းဘုဇင်ပိုင်းနေမှာဝိပဿနာဘိနိဝေဒအကောင်းဆုံးစပြီးနှလုံးသွင်းလို့မရဘူးနော်တခြားမှာတော့ဖြစ်တယ်နော်တခြားကမ္မဋ္ဌာန်းတွေမှာတော့စပြီးဖြစ်တယ်နော်မဟာဒီဝထေရောပဏ္ဏဟာဣတိတုပိအဘိနိဝေဒောဇာယတိအင်းကြီးအဋ္ဌိနုကောမေသတ္တရောအရိယာပဋ္ဌာဥဒ္ဓဟုနတ္တိအဋ္ဌိနုကောမေသတုတမစင်ညာဥဒ္ဓဟုနတ္တိအဋ္ဌိနုကောမေပိသနိဝရဏဥဒ္ဓဟုနတ္တိအဋ္ဌိနုကောမေတတ္တပဇင်္ဂဥဒ္ဓဟုနတ္တိတိဧဝံပရိက္ခဏာတိတတ္တမတပ္ပထအဘိနိဝေသောဇာယတိတိမဟာတိဝမထေကြီးကတော့ဖြစ်တယ်လို့ပြောတယ်မဖြစ်ဘူးဆိုတာကဘာကိုကြီးရဲတယ်အဲ့ဒီမဖြစ်ဘူးဆိုတဲ့အပိုင်းလေးလည်းနည်းနည်းနားလည်အောင်တော့ပြောဖို့လိုတယ်နော်ဧတာတိအပတိသေးနာတရုပါဒနာဓမ္မဝိယအရိယပဋ္ဌာတိအပတိသေးနာတရဝဋ္ဌာရူပဓမ္မပရိက္ခေသံတိဟောနိဝရဏာတိမုခေနသတ္တံမြုဒ္ဒတန်နိတ္တယဓမ္မတိအဓိပ္ပာယေနမဟာတိဝထေရောအရိယပဋ္ဌာတိတို့ပိအဘိနိဝေသောဇာယတိတိအာဟာဒါကဖြစ်တဲ့ဘက်ကပြောတယ်နော်မဖြစ်တဲ့ဘက်ကကြတော့ဣရိယပဋ္ဌာအလောကိတာဒယောစရူပဓမ္မနာအဝဋ္ဌဝိသေသမတ္တယနာတမန္တနုပကဝိညာတိအာရယောဝိယမဖြစ်ဘူးလို့ပြောတာကအရိယာပုတ်လက်ကလေးတစ်ချောင်းကိုယ်ကြီးဆန့်ကြည့်ပါနော်ရုပ်အစ်စ်ကိုရုပ်အတုကိုရှုနိုင်တဲ့ယောဂီများနားလည်လိမ့်မယ်ကိုယ်ကြီးဆန့်ကြည့်လိုက်ရင်လက်ညှိုးလေးတစ်ချောင်းအထိမနောဘဝင်မနောအစီတက်ကလေးစိတ်ဆက်ကိုယ်ကြီးဆန့်ကျင်တဲ့စိတ်ကြောင့်ယုတ်ကလေးတွေအမုံလေးတွေဒီလိုလုံးအနှံ့ပြားဖြစ်တယ်ကိုယ်နေဆန့်နေတဲ့လက်ညှိုးလေးအထိလိုက်ကြည့်လိုက်ပါလိုက်ကြည့်လိုက်ပြီဆိုလို့ရှိရင်အဲ့ဒီယုတ်ကလအမုံလေးတွေကိုဓာတ်ခွဲကြည့်လိုက်တော့သဘောတရား၈ခုရှိမယ်ပထဝီအာဘောတိဇောဝါယောအစဉ်အနယတဩဇာဆိုပြီးမကြည့်တဲ့ယုတ်ကလကလေးတွေစိတ်ကြောင်ဖြစ်တဲ့ရှစ်ခုအဲ့ဒီရှင်မျိုးတွေမှာလက်ညှိုးလေးအထိလိုက်ကြည့်လိုက်တော့ကိုယ်နေဆန့်နေတဲ့လက်ညှိုးလေးမှာကိုယ်တဲ့အမှုရာဆန့်နေတဲ့အမှုအရာလေးတစ်ခုရှိတယ်အဲ့ဒီအမှုအရာလေးဒီဘာလဲလို့မေးတော့အရိယာပဋ္ဌာအလောကိတာတယောဇာရူပဓမ္မနာအဝဋ္ဌဝိသေသမတ္တယနာသမ္မတုနုပကဝိညာတိအာရယောဝိယယုတ်တရားတို့ရဲ့အဝဋ္ဌဝိသေသမတ္တတရားအခိုက်အတန့်သဘောလေးမျှတာဖြစ်တယ်။တကယ်ပရမယုတ်အစစ်မဟုတ်ဘူး။ပရမယုတ်အစစ်ကိုမိတွေ့ပြီးဖြစ်ပေါ်လာနေတဲ့အမှုရာအခိုက်တန့်အဖြစ်ဖြစ်ပေါ်လာတဲ့အမှုရာသဘောလေးပဲ။မကွေးမဆံပဲနေလိုက်ရင်ဒီလက်ညှိုးလေးတစ်ချောင်းမကွေးမဆံပဲနေလိုက်ရင်ကွေးတဲ့ဆန်းတဲ့သဘောလေးရှိသေးလား။မရှိတော့ဘူး။ကာယဝိညာဉ်ပျောက်သွားတယ်။အဲဒီရှင်မျိုးသောယုတ်ကတော့ကွေးသည်ဖြစ်စေမကွေးသည်ဖြစ်စေဆန်းသည်ဖြစ်စေမဆန်းသည်ဖြစ်စေရှင်မျိုးသောယုတ်တွေကတော့ဒီလက်ညှိုးအထိအမြဲတမ်းဖြစ်မနေဘူးလားဖြစ်နေတယ်ကိုယ်တဲ့အမှုရဆက်တဲ့အမှုရလေးကကိုယ်တဲ့အခါဆက်တဲ့အခါမှာအခိုက်အတန့်အပြင်ပေါ်လာတဲ့သဘာဝဖြစ်တဲ့အတွက်တို့သည်အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုကောင်းတဲ့တရားမဟုတ်ဘူးမဟုတ်ခြင်းကြောင့်တို့ကဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန့်ဖို့ရန်အတွက်စပြီးနှလုံးမသွင်းကောင်းဘူးလို့ပြောတာသဘောပေါက်ဘူးလားတို့ကသွားတဲ့အခါမှာဝိပဿနာမရှုကောင်းဘူးဒါပြောနေတာမဟုတ်ဘူးနော်กายဝိညာဉ်လို့ခေါ်တယ်ကိုယ်အမှုရာဝစီဝိညာဉ်လို့ခေါ်တယ်နှုတ်အမှုရာဒီအမှုရာလေးတွေကိုသာပြောနေတာเนาะတဲ့တဲ့ကြည့်တယ်စောင့်ကြည့်တယ်ဆိုတာလဲတဲ့တဲ့ကြည့်လိုက်တဲ့အမှုရာလေးစောင့်ကြည့်တဲ့အမှုရာလေးတဲ့တဲ့ကြည့်တယ်စောင့်ကြည့်တဲ့အချိန်ကမှဖြစ်ပေါ်တဲ့ယုံနာနေကိုဝိပဿနာမရှုခေါမှုပြောတာမဟုတ်ဘူးအမှုရာလေးကိုသာပြောနေတာဒါကြောင့်အဲ့ဒီအရိယာပဋ္ဌာတို့
်လမ်းမစဉ်ဘိုင်းတော့ဆိုတာကအမှုရာလေးမျှတာဖြစ်တယ်နော်ယုတ်တရားတွေအမှုရာမျှတာဖြစ်တယ်နိဝရဏဘုဇင်ကအာတိဒေါနပရိဂေတဗ္ဗနိဝရဏတရားဘုဇင်တရားတွေဆိုတာကတော့စစချင်းမသိသိကောင်းတဲ့တရားဖြစ်လို့ပြောတာပါတဲ့နောက်ပိုင်းကျတော့သိသိလို့ရတယ်ဘာဖြစ်လို့မသိသိကောင်းတယ်လို့ပြီးတော့စအထုတ်ချင်းအထုတ်ချင်းယောဂီပုဂ္ဂိုလ်ကဒီနိဝရဏတရားတွေကိုသွားပြီးရှုကြည့်ပုံစံမှန်ပရမတ်ဆိုင်အောင်ဘယ်လိုမှမသိနိုင်ဘူးနိဝရဏရှုခြင်းတမာတိတခုထူထောင်ရမယ်တမာတိထူထောင်ပြီးရင်ယုတ်ကိုရှုရမယ်ယုတ်ရှုပြီးမှဒီနိဝရဏတရားတွေကိုဆက်ရှုလို့ရမယ်ဘုဇဉ်တရားတွေလည်းထုံနည်း၎င်းပဲဒါကြောင့်စထိုင်ထိုင်ချင်းဒီနိဝရဏတွေဘုဇဉ်တွေကိုသူကတရားနှလုံးသွင်းလို့မဖြစ်နိုင်တဲ့အတွက်စအထုတ်စမှဒီဘုဇဉ်ဘိုင်းတို့နိဝရဏဘိုင်းတို့အရိယဘထဘိုင်းတို့သံဃာစင်ဘိုင်းတို့မှစပြီးတော့ဝိပဿနာမရှုပါနဲ့လို့ပြောတယ်ဒါကြောင့်အရိယဘထဘိုင်းဆိုတာကယုတ်တရားတို့ရဲ့အမှုရာအထုသံမဇ္ဇိဘိုင်းဆိုတာကယုတ်တရားတို့ရဲ့အမှုရာအထုဖြစ်ခြင်းကြောင့်ထိုယောဂီတော်ကောင်းကဒီအရိယဘထရှုခွက်သံမဇ္ဇိရှုခွက်ကိုရှုကျင်နေဆိုရင်ရှင်းဥစွာဘာကိုကြိုရှုရမလဲယုတ်တရားရှုဖို့လိုတယ်ဟုတ်ကလားယုတ်တရားကိုရှုဖို့လိုတယ်ဆိုတော့ယုတ်တရားကိုရှုခွက်နဲ့ပတ်သက်လို့ဘုရားရှင်ဒီဒဂမထအကျဉ်းဤဒဂမထအကျယ်ဤဆိုပြီးနှစ်နည်းသာဟောထားတယ်ဒါကြောင့်ယုံတရားတွေကိုရှုတော်မဲ့ယောဂီသူတော်ကောင်းသည်ဓဂမထအကျဉ်းဤကြရင်အကျဉ်းဤနဲ့ဆက်ရှုအကျဉ်းဤကြရင်အကျဉ်းဤနဲ့ဆက်ရှုအဲဒီလိုယုံတရားတွေကိုရှုပြီးမှဒီအရိယာပဋ္ဌာန်းနဲ့သံမဇ္ဇဉ်ညကိုဆက်ပြီးရှုလို့ရမယ်ဒါကြောင့်ဒီဌာနမှာကတော့သွားရင်လဲဒလီဘဆက်ရှုဖို့ရရင်လဲဒလီဘအိတ်လဲဒလီဘဆက်ပြီးဖြစ်ပထမဒလီဘကိုပြီးတယ်ပြီးတော့အရှုခိုင်းတယ်နောက်ပဲယုတ်တိနန္ဒီသိသိတတ်တဲ့အခါကြတော့မှဒီအရိယဘဒရှုခွက်သံပဇင်ညရှုခွက်ဒီကိုအပြည့်စုံပြန်ပြီးတော့သင်ပေးရပါတယ်နော်ကဲကောင်းပြီမဟာနိဗ္ဗာန်မထေရကြီးဘက်ကလည်းဖြစ်တယ်လို့ပြောပြန်တယ်နော်ဖြစ်တယ်လို့ပြောတာကဘာလဲလို့မေးတော့ဒေသာတိအပတေသေနတရုပ္ပါဒနာဓမ္မဝိယအရိယဘထာတိအပတေသေနတရဝဋ္ဌာရူပဓမ္မပရိကရှန်တိအရိယဘထာအရိယဘုတ်ကိုင်းတဲ့အမှုရဆန်